Welcome to the Voice of America in Burmese.
မြန်မာနိုင်ငံသောဒါရှင်များရှင် VOA American တရေ2020ခုနှစ်လူဝင်မာလာ10ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ1925 30မိနစ်နဲ့လိုင်းလမ်းမီတာ190ရူကနေစတင်ချုပ်လွှင့်ပေးနေပါပြီရှင်ဒီမှများတစ်ဆင့်အောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်အောင်ပြတင်းတွေကိုနန်းအောင်နဲ့တူပြင်ပြပေးပါမယ်ရှင်ဂျပန်ဝန်ကြီးချုပ်ယိုရှိဟီဒေစုဂါကအထွေထွေရေကောက်ပွဲမှာအနိုင်ရခဲ့တဲ့မြူသားဒီမိုကရေစီအဖွဲ့ချုပ် NLD ကောင်ဆောင်ဒေါက်အောင်ဆန်းစုကြည်ကိုချီးကျူးဂုဏ်ပြုစကားပြောကြားခဲ့တယ်လို့ဂျပန်အစိုးရကပြောပါတယ်။ဂျပန်အစိုးရအနေနဲ့နောက်ထပ်လာမယ့်အစိုးရနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့တိုင်းပြည်ရဲ့ဒီမိုကရေစီတည်ဆောက်ရေးလုပ်ငန်းတွေကိုလည်းအင်ဂျီအာဂျီဆက်လက်အကူအညီပေးသွားမယ်လို့ဂျပန်ဝန်ကြီးချုပ်ရဲ့ဂုဏ်ပြုသဝန်ကမှာပါရှိကြောင်းဂျပန်အစိုးရကပြောပါတယ်။ဂျပန်နိုင်ငံကြီးဝင်ကြီးတူရှိမစ်ဆူမိုတဲဂီကလည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဖြစ်တာမကနိုင်ငံကြီးဝင်ကြီးဖြစ်ပါတောင်းယူထားသူဒေါက်တာဆန်းစုကြည်ကိုကိုရိုနာဗိုင်းရပ်စ်ကရောဂါကာလာရဲ့ရွေးကောက်ပွဲကိုအောင်မြင်မြင်ကျင်းပနိုင်ခဲ့တဲ့အပေါ်မှာချီးကျူးဂုဏ်ပြုစကားပြောကြားခဲ့ပါတယ်။တနင်္ဂနွေနေ့ကအထွေထွေရွေးကောက်ပွဲကျင်းပအပြီးမှာလွှတ်တော်မှနေရာအများစုကိုထိန်းထားနိုင်တဲ့မင်းဆန္ဒနေမြေအများစုမှာနိုင်ရရှိကြောင်းအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကကြေညာထားပါတယ်။မနက်ပြင်ပထမဆုံးကျင်းပခဲ့တဲ့မြန်မာရွေးကောက်ပွဲကိုပွင့်လင်းပြီးမျှတစွာကျင်းပရမှာအထောက်အကူပြုစီဖို့ရွေးကောက်ပွဲဆောင်ကြည့်လိုက်တဲ့အဖွဲ့တစ်ဖွဲ့ကိုရွေးကောက်ပွဲမတိုင်ခင်ဂျပန်နိုင်ငံကဆီလွတ်ခဲ့တယ်လို့လည်းမန်နီချီသတင်းစာကပြောပါတယ်။ရွေးကောက်ပွဲရလဒ်တရားဝင်ထုတ်ပြန်ချက်ကို EU ဥရောပသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကလည်းစောင့်စားနေကြပါတယ်။ရှိအနာရ NLD ပါတီအနေနဲ့တနင်္ဂနွေလုံးမှာနေရာအများစုနိုင်ရပြီးအစိုးရဖွင့်နိုင်တဲ့အခြေအနေမှာအပြေအဝရှိတယ်လို့ပါတီပြောခွင့်ရသူတွေက VOE ကိုပြောပါတယ်။ရေကောက်ပွဲနောက်ဆုံးရလဒ်တွေကိုတော့နောက်ပိုင်းသတင်းပေးပို့ချက်တွေမှာစောင့်မျှော်နာဆင်နိုင်ပါရဲ့ရှင်။ပြည်ထောင်စုပတ်ခဲကျင်းပခဲ့တဲ့ American ရေကောက်ပွဲနဲ့ပတ်သက်ပြီးတော့ပုံမှန်မဟုတ်တဲ့မဲပေးမှုတွေရှိခဲ့တယ်ဆိုရယ်ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့ American ရှိနေချုပ်ဘီလ်ဘာကပြည်အောင်စုတရားရုံးရှိနေတွေကိုခွင့်ပြုမိန်ထုတ်ပြန်ပေးလိုက်ပါတယ်။ဒီခွင့်ပြုမိန်ကိုဘာကတနင်္လာနေ့ကထုတ်ပြန်ခဲ့တာဖြစ်ပြီးမီဒီယာတွေကရရှိတဲ့မိတ်တူမှာတော့ဘယ်လိုမဲမဲ့တမမှုတွေရှိတယ်ဆိုတာကိုတိတိကျကျဖော်ပြထားမှရှိပါဘူး။အဲ့အမိန်စာမှာမဲပေးရတဲ့ပတ်သက်လို့မမှန်မကန်ပြုလုပ်ခဲ့ကြောင်းယုံကြည်ရလောက်တဲ့ဆွဆွဲချက်တွေထင်ရှားရင်စစ်ဆေးပိုင်ဝင်ရှိရလို့ပါပြီးတော့အဲ့လိုလုပ်ခဲ့တာမှန်ရင်ပြည်နယ်တစ်ခုချင်းစီကရွေးကောက်ပွဲရလဒ်တွေအပေါ်မှာထိခိုက်နိုင်ခြင်းရှိတယ်လို့လည်းဖော်ပြထားပါတယ်။မူလကရှိထားတဲ့တရားရေးဌာနမူဝါဒကပြည်နယ်တစ်ခုချင်းစီကရွေးကောက်ပွဲဆိုင်ရာတာဝန်ရှိသူတွေကအမခံမတာဒီလိုစုံစမ်းစစ်ဆေးမှုတွေကိုပြုလုပ်ခွင့်ရှိရပါလား။ဒါကလည်းရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်လို့ဘ ഹു အစိုးရကကြောင်းဝင်ဆွဲဖက်မှုမရှိစေရအတွက်ဟန်တာထားတာဖြစ်ပါတယ်။ပြည်နယ်ရေးအနေနဲ့မဲပြင်ရေးအတွက်တာရွေးကောက်ပွဲနဲ့ပတ်သက်တဲ့တရားစွဲဆိုမှုတွေဖြစ်ရှင်းတာကိုဒီဇင်ဘာလ10ရက်နေ့ထိဆောင်ရွက်နိုင်ပါတယ်။ဒီနောက်ဒီဇင်ဘာလ14ရက်နေ့မှာသမ္မတရွေးချယ်ရေးအဖွဲ့ကသမ္မတအဖြစ်နိုင်ရသူကိုတရားဝင်ရွေးချယ်ကြေညာပေးသွားမှာဖြစ်ပါရဲ့ရှင်။American သမ္မတရွေးကောက်ပွဲမှာနိုင်ရတဲ့လူကြီးညာထားတဲ့ Joe Biden နဲ့သူ့ရဲ့အသွင်ကူးပြောင်းရေးအဖွဲ့ကို American အစိုးရအုပ်ချုပ်ရေးတိစရိမ်မှာကနဦးစတင်ပါဝင်လှုပ်ဆောင်နိုင်ဖို့အတွက်သမ္မတ Trump အစိုးရကအကူအညီစတင်ပေးရခြင်းမရှိသေးပါဘူး။အနိုင်ရသူဘယ်သူလဲဆိုတာပြည်ပြည်ထခြားမကြီးညာမချင်းအသွင်ကူးပြောင်းရေးလုပ်ငန်းတွေလုပ်ကိုင်ဖို့ပေးအပ်တဲ့ရမုံငွေတွေကို GSA လို့ခေါ်တဲ့ American အစိုးရ Agency တစ်ခုဖြစ်တဲ့ထွေထွေဝန်ဆောင်မှုစီမံခန့်ခွဲရေးဌာနကအကြည့်ပြုချက်ပေးမှုဆိုင်းငံ့ထားမှာဖြစ်ပါရဲ့။သမ္မတဒေါ်နယ်ထရမ့်ကရွေးကောက်ပွဲမှာရှုံးနေနေဆိုတာကိုအခုချိန်ထိပြောကြားဖို့မြင့်ဆန်နေတယ်လို့ရွေးကောက်ပွဲမဲရီတွေ့တာမှမမှန်မကန်လို့တာရရှိတယ်လို့လည်းပြောထားပါတယ်။သမ္မတလောင်းတူးအနိုင်ရတဲ့အချိန်နဲ့ကျင်းပစ္စာမကျင်းဆိုမီအတွင်ကူပြောင်းရေးကာလအတွင်းအနာလွှဲပြောင်းရေးကိစ္စတွေကိုရွေးကောက်ခံသမ္မတလောင်းကဖွဲ့စည်းထားတဲ့အတွင်ကူပြောင်းရေးအဖွဲ့ကတောင်းရင်ဆောင်ရွက်ရပါတယ်။အဲ့ဒီအဖွဲ့ဟာအငြင်းငွေကြီးမယူတဲ့အဖွဲ့ဖြစ်တယ်လို့မဲဆွေအဖွဲ့နဲ့လည်းမတူပဲသူကိုယ်ပိုင်ဝန်ထမ်းအင်အားနဲ့ဘတ်ဂျက်ငွေကြေးရရှိမှာဖြစ်ပါတယ်။ဒီလိုအတွင်ကူပြောင်းရေးလုပ်ငန်းတွေလှုပ်ဆောင်ရမှာသုံးဆွဲဖို့လိုအပ်တဲ့ငွေကြေးပမာဏ American Dollar 600,000 ကျော်ကို GSC ကခွင့်ပြုပေးရလဲဖြစ်ပါတယ်။လုံးလုံးဆယ်ဂျိုးပိုင်တန်းကသူ့ရဲ့အတွင်ကူပြောင်းရေးအဖွဲ့သုံးဆွဲနိုင်ဖို့အနည်းဆုံး American Dollar 800,000 ကိုပုဂ္ဂလိကအလူရှင်တွေစီကကောက်ခံရရှိထားတယ်လို့ The New York Times သတင်းစာကပြောပါတယ်ရှင်။ဟောင်ကောင်မြို့သားလူမျိုးရေးဌာနတာဝန်ရှိသူတယောက်အရာရှိ၄ယောက်ကိုအမေရိကန်ကအရေးယူတံခါးပိတ်ဆို့မှုတွေချမှတ်လိုက်ပါတယ်။ကိုပိုင်အချုပ်ခွင့်ရဟောင်ကောင်ကိုဖိနှိပ်မှုတွေလှုပ်ဆောင်တာမှာသူတို့၄ဦးကအရေးပါတဲ့အခန်းကဏ္ဍကနေပါဝင်နေတဲ့အတွက်အခုလိုအရေးယူတံခါးလိုက်တာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီးကအမည်နဲ့ထုတ်ပြန်ချက်ထဲမှာဖော်ပြပါတယ်။ သူတို့လေးယောက်ကိုအမေရိကန်နိုင်ငံကိုခရီးသွားလာခွင့်ပိတ်ပင်ထားသလိုအမေရိကန်နိုင်ငံတွင်ကသူတို့ရဲ့ပိုင်ဆိုင်မှုတွေကိုလည်းထိန်းချုပ်တားမြစ်ထားပါတယ်။ဟောင်ကောင်ပြည်သူတွေရဲ့ဒီမိုကရေစီနဲ့ကိုယ်ပိုင်အချုပ်ခွင့်ထိပါအောင်လှုပ်ဆောင်ရမှာအဓိကပါဝင်နေသူတွေတာဝန်ယူမှုနဲ့တာဝန်ခံမှုရှိလာစေဖို့အမေရိကန်ကအခုလိုလှုပ်ဆောင်တာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံအကြီးဝန်ကြီးဌာနကပြောပါတယ်။ဒီရဲ့အော်ဂူလာတို့ကလည်းဟောင်ကောင်အချုပ်ရေးမှုကယ်ရီလမ်းနဲ့တခြားတာဝန်ရှိသူအရာရှိတွေကိုအမေရိကန်ကအရေးယူတင်ထပ်ပေးဆိုမှုတွေချမှတ်ခဲ့ပါရဲ့ရှင
်။ VOA American တန်ညဘက်မြန်မာဝတ္တအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုက်ဒိုမီတာ25 kHz 1783ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးပါမယ
်။ကျမနာလောပါသတင်းတွေကိုဆက်ပြီးတော့တင်ပြသွားမှာပါ COVID-19 ကာယရောဂါဟာလူ154ယောက်မှာတစ်ယောက်နှုန်းနဲ့ကမ္ဘာတစ်ဝှမ်းအရှိန်အဟုန်နဲ့ကူးစက်ပြန့်နှံ့နေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။အစောပိုင်းမှာလူ100တန်းလောက်ပိုးကူးခံရဖို့32ရက်ကြာပေမဲ့ခုတော့ရက်20လောက်ပဲကြာတာကို WHO ရဲ့ကိန်းဂဏန်းတွေမှာဖော်ပြထားပါတယ်။ကမ္ဘာတစ်ဝှမ်းပိုးကူးခံရသူတန်း90ကျော်ထဲမှာအမေရိကတိုင်းနိုင်ငံတွေကလူပေါင်း 23.9 တန်းကျော်ပါဝင်ပြီးဥရောပနဲ့တောင်အာရှနိုင်ငံတွေမှာတော့ပိုးကူးခံရသူ73တန်းကျော်နဲ့9တန်းခွဲကျော်စီအထိရှိပါတယ်။ဒီယောဂါနဲ့တိတ်ဆုံးသူကလည်းတိတ္တရမနတန်ကျော်ပါပြီ။ကမ္ဘာမှာပိုကူခံရသူရောတိတ်ဆုံးသူပါအများဆုံးရှိတဲ့အမေရိကန်မှာတော့မနေ့ကပဲပိုကူသူ100တန်းကျော်သွားတယ်လို့တိတ်ဆုံးသူကလည်း2,400ဝန်းကျင်ရှိပါတယ်။ပိုကူခံရသူ800တန်းခွဲကျော်နဲ့ကမ္ဘာဒုတိယအများဆုံးရှိတဲ့အိန္ဒိယမှာလည်း24နာရီအတွင်းပိုကူသူ400,000ခွဲကျော်တိုးလာတယ်လို့တိတ်ဆုံးသူစုပေါင်းက300,000ကျော်ပါတယ်။ဥရောပဖက်ကအီတလီမှာတော့ကာယယောဂါကိုထိန်းချုပ်လို့မရတော့တာကြောင့်စနိုင်ကလုံးအတိုင်းသာနဲ့ကတ်သတ်ချက်တွေအပြည့်အဝပြောင်းချဖို့ဆီပယ်ဆိုင်ရာတာဝန်ရှိသူတွေကမနေ့ကပဲအစိုးရကိုတိုက်တွန်းလိုက်ပါတယ်။အီတလီမှာပိုကူသူ9,000ခွဲကျော်ရှိပြီးတော့မနေ့တရက်ထဲပိုကူသူ10,000ခွဲကျော်ပါတယ်။ပြင်းပြမှာလည်းမနေ့တရက်ထဲပိုကူသူ2,000ကျော်တိုးလာတဲ့အတွက်ပိုကူသူစုစုပေါင်း13,800တန်းကျော်သွားပါတယ်။ပိုကူသူ13,900တန်းကျော်ရှိတဲ့ရုရှားမှာလည်းတနင်္လာနေ့ကပိုကူသူ21,000ကျော်ပါတယ်။အရှေ့တောင်အာရှနိုင်ငံတွေထဲမှာတော့အင်ဒိုနီးရှားမှာနေစဉ်ပိုကူသူ4,000ဝန်းကျင်ရှိနေပြီးမြန်မာနဲ့မလေးရှားနိုင်ငံမှာလည်းနေစဉ်ပိုကူသူရာခိုင်နှုန်းကနေ1,000ခန့်ထိရှိနေတာဖြစ်ပါတယ်။တရုတ်ရဲ့ကိုရိုနာဗိုင်းရပ်စ်ကွယ်ဆေးစမ်းသပ်ခံထားတဲ့ဘရာဇီးနိုင်ငံကလူတစ်ယောက်စီမှာအနီးအရှိတဲ့ဘေးအတွက်ဆိုးကျိုးတွေပြီးခဲ့တဲ့လကုန်ဘက်လောက်မှာတွေ့ရှိခဲ့တာကြောင့်ဒီစမ်းသပ်မှုကိုဘရာဇီးပြည်သူ့ကြမ္မာရေးဌာန ANVISA ကရန်နာလိုက်ပါတယ်။အဲ့ဒီဘေးအတွက်ဆိုးကျိုးကြောင့်လူအသက်သိဆုံးနိုင်တာဒါမှမဟုတ်ဆိုးဝါးစွာမတန်ဆွမ်းဖြစ်နိုင်ပြီးတော့ဆေးရုံရောက်သွားနိုင်တယ်လို့ပဲ ANVISA ကပြောပါတယ်။တရုတ်ရဲ့ကိုရိုနာဗက်ကာကွယ်ဆေးစမ်းသပ်မှုကို ANVISA ကရန်နာလိုက်တာဟာပြိုင်ဖက် American ဆေးကုမ္ပဏီ Pfizer ကသူ့ရဲ့ COVID-19 ကာကွယ်ဆေးစမ်းသပ်မှု90ရာခိုင်နှုန်းကျော်အောင်မြင်မှုရှိတာတွေ့ရကြောင်းကြေညာလိုက်တဲ့အနေနဲ့လည်းတိုက်ဆိုင်နေပါတယ်။Pfizer ရဲ့ကာကွယ်ဆေးအောင်မြင်မှုရှိတဲ့တဲ့ညောင်းကမ္ဘာတစ်ဝှမ်းလုံးကအစုရှယ်ယာဈေးကွက်တွေလည်းတချိန်လိုတက်လာခဲ့တာပါ။Pfizer ရောတရုတ်ရဲ့ Sinovac ကာကွယ်ဆေးတွေကိုလူရည်နဲ့စားသတ်နေတာအဆင့်3ထဲကိုရောက်ရှိနေပါပြီ။ဒီအဆင့်ကတော့အများပြည်သူတွေအသုံးပြုဖို့အန္တရာယ်ကင်းရှင်းကြောင်းအစိုးရကြားမရေးဌာနကအတိမပြုတ်ခင်နောက်ဆုံးစားသတ်ရတဲ့အဆင့်လည်းဖြစ်ပါတယ်။နာဂရိုကာရာပေါက်ဒေသမှာတရင်6ပါးကြားထိတ်တန့်ရင်ဆိုင်တွေ့မှုတွေပေါ်ပေါက်ပြီးတော့လူ1,300ထက်မနည်းသေဆုံးခဲ့ရပြီးတဲ့နောက်မှာတော့အာမေးနီးယားနဲ့အဇာဘဂျန်နိုင်ငံတို့အင်္ဂါနေ့မှာအပြစ်ခံရစရဲသဘောတူညီမှုလက်မှတ်ရေးထိုးလိုက်ပါပြီ။ဒီသဘောတူညီမှုအရအဲ့ဒီအရမှာ9နှစ်တာချထားမဲ့ရုရှားရဲ့ငြိမ်းချမ်းရေးတပ်ဖွဲ့2000ကိုဆီလိုနေပြီလို့ရုရှားကအင်ကာနေမှာပြောပါတယ်။အစောပိုင်းကအပြည့်ရဲ့သဘောတူညီမှုရထားခဲ့ပေမဲ့အဇာဘိုင်ဂျန်တပ်ဖွဲ့တွေကနီးပြူဟာအရအရေးပါတဲ့ရှူရှာမြို့ကိုတနင်္ဂနွေနေ့ကထိကျုံလိုက်တဲ့အပါဝင်ဒေသအတော်များများကိုသိမ်းပိုက်လိုက်ပြီးတဲ့နောက်မှာတော့အခုနောက်ဆုံးဖြစ်ရပေါ်ပေါက်လာတာပါ။သဘောတူညီမှုအစ်စ်ထဲမှာတော့စက်တင်ဘာလနောက်ပိုင်းကပေါ်ပေါက်လာတဲ့တိုက်ပွဲတွေမှာအဇာဘိုင်ဂျန်တပ်ဖက်ကထိန်းချုပ်ခဲ့တဲ့နည်းမျဉ်းတွေကိုအဇာဘိုင်ဂျန်ကပဲဆက်ပြီးတော့ထိန်းချုပ်ခွင့်ပေးဖို့တောင်းဆိုထားပါတယ်။နာဂိုရိုကာရာဘော့ခ်ဒေသကိုအဇာဘိုင်ဂျန်နိုင်ငံဖြစ်နိုင်ငံကအတိအမှတ်ပြုထားပေမဲ့ဒီဒေသမှာအာမေးနီးယားလူမျိုးစုတွေကအုပ်ချုပ်နေတာပါ။
အ
ဇာဘိုင်ဂျန်သမ္မတအီဟမ်အလီယက်ကအာမေးနီးယားနဲ့အဇာဘိုင်ဂျန်ကြားရှေးရှေးပေါ်ပေါက်လာတဲ့ပဋိပက္ခတွေအဆုံးသတ်လိုက်ပြီဖြစ်တယ်လို့အဇာဘိုင်ဂျန်ရဲ့နယ်မြေတွေကိုသိမ်းပိုက်ထားတာကိုလည်းအဆုံးသတ်လိုက်ပါပြီလို့လက်မှတ်ရေးထိုးပွဲမှာပြောဆိုသွားတာပါ။ အာမေးနီးယားဝန်ကြီးချုပ်နီကိုလ်ပါရှန်ကစီးရဲအခြေအနေတွေကိုလေးလေးနက်နက်သုံးသပ်ပြီးမှအပြည့်ရသဘောတူစာချုပ်မှလက်မှတ်ထိုးခဲ့ရတာဖြစ်ပြီးသူနဲ့သူ့ပြည်သူပြည်သားတွေအတွက်ပါဖော်ပြလို့မရတဲ့နာကျင်မှုတွေခံစားရပါတယ်လို့ပြောပါတယ်ဒီကြညာချက်ကြောင့်အာမေးနီးယားမြို့တော်ယာရီဗန်မှာစိတ်ချသောတာထွက်နေတဲ့ယာနဲ့ချီတဲ့လူတွေဆန္ဒပြခဲ့ကြသလိုလူတချို့လည်းပါလီမန်လွှတ်တော်တဲ့အတင်းဝရောက်ပြီးတော့ဝန်ကြီးချုပ်နှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြပါတယ်တရုတ်ကင်းလေတင်မော်တွေမကြာခဏဖြတ်တန်းသွားလေရှိတဲ့ရေပြင်နယ်နမိတ်ထဲမှာအမေရိကန်ကမ်းစောက်တပ်ရဲ့ကင်းလေတင်မော်ကိုအစင်မြင့်တင်မှုစီစဉ်နေတာဟာရေပြင်နယ်နမိတ်တိုးချဲ့နေတဲ့တရုတ်နဲ့ထိတိုက်တွေ့ဆရာမလို့ပဲသူ့ဝင်အားတွေထိချုပ်ရရောက်မယ်လို့ကြွမ်းကျင်သူတွေကသုံးသပ်နေပါတယ်။အမေရိကန်နဲ့အနောက်ပစိဖိတ်ဒေသဖက်ကဒေသတွေမိတ်ဖက်နိုင်ငံတွေရဲ့အကျိုးစီးပွားကိုကာကွယ်ဖို့အမေရိကန်ကမ်းစောက်တပ်က Fast Response ကတည်းကကင်းလက်စစ်တင်မောကြီးကိုနှီးပြူဟာတကြအထူးအဆင့်မြင့်တင်ဖို့ပြင်ဆင်ထားတယ်လို့နိုင်ငံတော်လုံခြုံရေးအကြံပေး Robert O'Brien ကအောက်တိုဘာ23ရက်နေ့မှာကြေညာချက်ထုတ်ပြန်ထားတာပါဒီလုပ်ငန်းတွေပဲအချိန်ဆမလဲဆိုတော့တော့ဆွေးနွေးနေဆဲဖြစ်တယ်လို့ Indo-Pacific ဒေသကုကဲရေးအဖွဲ့ပြောခွင့်ရသူကသတင်းလာနေမှာပြောပါတယ်အမေရိကန်နာမကပစိဖိတ်ဒေသတွင်မိတ်ဖက်နိုင်ငံတွေရဲ့အချုပ်အခြာအာဏာကိုထိပါစေပြီးဒေသတွင်တည်ငြိမ်ရေးကိုပါထိပါစေမယ်ဘလို့လှုပ်ရမျိုးကိုမဆိုအမေရိကန်ကင်းလေတင်ဘောကစစ်ဆေးတော်မှာဖြစ်ပြီးတရားမဝင်ငါးဖဏအပါအဝင်စီကံမလိုက်နိုင်တဲ့လှုပ်ရတွေကိုပါထောက်လန်းသွားမယ်လို့ O'Brien ကပြောပါတယ်ဒီကနေ့ညတော့ထိတ်တန့်ရောက်တဲ့တွေကတော့ဒီလောက်ပါပဲရှင်ခုတော့ပြည်တွင်းသတင်းပြပုတ်ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါ
ဒီကြိမ်ရွေးကောက်ပွဲမှာအများစုအနိုင်ရထားတယ်လို့ပြောဆိုထားတဲ့လက်ရှိအနိုင်ရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့အစိုးရတဲ့ဖွဲ့စည်းရာမှာအမျိုးသားပြန်လည်တင်မြှင့်ရေးကိုဦးစားပေးဖို့ညီမန်းထားတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။တနင်္ဂနွေနေ့ရွေးကောက်ပွဲကနအုံးမဲရလက်တွေအရ NLD ပါတီကနေရတော်များများမှာအနိုင်ရထားကြောင်းပါတီတာဝန်ရှိသူတွေကပြောပါတယ်။ဒီနေ့ညနေပိုင်းအထိမဲရီအတွက်အရဆိုပြီးခဲ့တဲ့2015ကထက်တောင်းကိုယ်စားလှယ်နေရာပို့ပြီးအနိုင်ရတာကိုတွေ့ရတယ်လို့လည်း NLD ပါတီဗဟုပြန်ကြားရေးကော်မတီအတွင်းရေးမှူးမုံရွာအောင်ရှင်က FOA ကိုပြောပါတယ
်ဒီတော်စုလွတ်တော်မှာ640နဲ့2နေရာရှိတယ်ပေါ့နော်ဒီသူက425နေရာမြို့သားက429နေရာအားလုံးပေါင်း642နေရာ642နေရာမှာ322နေရာရရင်ဆိုတော့ပွက်နိုင်တယ်ပေါ့လေဒါပေမဲ့အခုလောလောဆယ်မှာကျွန်တော်တို့ကပြောရလို့ရှင်တော့390ကျော်လောက်ကျွန်တော်ရနေတယ်လို့ကျွန်တော်သိပါတယ်နော်အဲ့တော့တော်တော်ကိုလိုအပ်တာတဲ့တောင်ပို့ပြီးတော့တောင်ပြိုကမ်းပြိုတဲ့တောင်မှများပါသေးတယ်အနိုင်ရနေတယ်အဲ့တော့ကျွန်တော်တို့ဘာပဲဖြစ်ဖြစ်အစိုးရဖွင့်နိုင်ဖို့အတွက်လုံလောက်တဲ့အရေးအတွက်တဲ့အများကြီးရနေပြီလို့ပြောချင်ပါတယ်
တိုင်းရင်းသားဒေသတွေကတချို့မဲဆန္ဒနယ်မြေတွေမှာ NLD ပါတီကိုထောက်ခံမှုတွေအားနည်းခဲ့ပေမဲ့တနိုင်ငံလုံးအတိုင်းအတာမှာတော့ရလဒ်ကောင်းတယ်လို့လည်းပါတီပြောခွင့်ရမုံရအောင်ရှင်ကပြောပါတယ်ရွေးကောက်ပွဲအနိုင်ရပါတီအနေနဲ့အစိုးရတစ်ဖွဲ့စည်းရမှာသိမျက်ရည်ဦးစားပေးမယ်လို့လည်းပြောပါတယ်
။ကျွန်တော်တို့အခုမရတဲ့အားနည်းတဲ့နေရာတွေကတော့ရခိုင်ပေါ့ဗျာ။ရခိုင်ရဲ့ကျန်းရဲကတော့ကျွန်တော်ဟိုရတဲ့အရေးအတွက်အားနည်းပါတယ်။ကျန်းသာတွေကတော့အတော်သင့်တော်တော်ကိုရတယ်လို့ပြောရမှာပါ။အရင်နဲ့ပြိုင်ပေါ့လေပို့ပြီးတော့ရတယ်လို့ပြောရမှာပါပဲ။နောက်ထပ်အစိုးရဖွဲ့ကြမယ်ဆိုရင်တော့အမျိုးသားအညီညွတ်ရေးအစိုးရပေါ့လေနော်။သို့မဟုတ်အမျိုးသားပြန်လည်သိမျက်ရည်ကိုအခြေခံတဲ့အစိုးရဖွင့်နိုင်ကြလိမ့်မယ်လို့ပဲကျွန်တော်တို့ယုံကြည်ပါတယ
်။နိုင်ငံရေးပါတီပေါင်း42ပါတီနဲ့တတိပုဂ္ဂလ32ဦးဝင်ရောက်ရှင်ပိုင်ခဲ့တဲ့ရန်ကုန်တိုင်းမှာတော့ NLD ပါတီထိပ်တန်းတာဝန်ရှိသူတွေလည်းဖြစ်အစိုးရခေါင်းဆောင်တွေလည်းဖြစ်တဲ့နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်တော်အောင်ဆန်းစုကြည်သမ္မတဦးဝင်းမြင့်တို့လည်းပြန်လည်အရွေးခံခဲ့ရပါတယ်။ဒါပေမဲ့လည်းရန်ကုန်တိုင်းအတွင်းနောက်ဆုံးမရတဲ့အတိအကျကိုတော့မသိရသေးဘူးလို့လည်းရန်ကုန်တိုင်းရွေးကောက်ပွဲကော်မရှင်ပြောခွင့်ရဦးကျော်မိုးချီကပြောပါတယ်။
တော့ဟို45မိနစ်လုံးမစုံသေးဘူးအချုပ်လေးလုံးလေးရတယ်ချက်လေးပြောဖို့ဆိုအခက်သေးတယ်နော်လာတဲ့မြို့နယ်တွေသူကစစ်တယ်စစ်ပြီးတော့ကိုတည်ပြီးပြီးရင်တရားကြည့်ကြတယ်အဲ့လိုမြို့နယ်တွေကအခုလာတယ်လာတဲ့ခါမှာအချုပ်မြို့နယ်လာတယ်ရှင်းစရာတွေမှာကဏ္ဍတွေပေါင်းတာတွေအဖို့အောက်မားတာတွေပြင်တယ်လိုအပ်တဲ့ပုံစံတွေဖြည့်တယ်ဒါကြီးလုပ်တယ
်ကံယောဂါကာလချင်းမာတဲ့ရွေးကောက်ပွဲမှာအားနည်းချက်တွေချုံရင်းချက်တွေရှိခဲ့တဲ့အပေါ်ဝေဖန်မှုတွေရှိခဲ့ပေမဲ့အောင်မြင်တဲ့ရွေးကောက်ပွဲအဖြစ်နဲ့လေနိုင်ငံတကာကချီးကျူးခဲ့ကြပါတယ်ဒီနေ့တုန်းကလည်းရွေးကောက်ပွဲကျင်းပခဲ့တဲ့အပေါ်အမေရိကန်ဥရောပသမ္မဂနဲ့ဗြိတိန်တို့ကချီးကျူးခဲ့ကြတာပါ။ဒါပေမဲ့လည်းရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာအလုံးပါဝင်ခွင့်ရဖို့နဲ့တခြားစိုးရိမ်စရာအခြေအနေတွေကိုလည်းထောက်ပြခဲ့ပါတယ်။ကျွန်မကတော့စုစုပါ VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားတာပ
ါ။2020ရွေးကောက်ပွဲမှာကနဦးမဲရလတ်တွေရမွန်ပြည်နယ်မှာမုံညင်းညွတ်ရေးပါတီက ဆိုတော့ဘုဆလဲလောင်းတွေအရင်ကထပ်ပို့ပြီးအနိုင်ရခဲ့တာကြောင့်နိုင်ငံရေးရှိအလားလာပဲလို့ရှိလာမလဲဆိုတာသင်ပြပါမယ်ကျွန်တော်နိုင်ကိုအိမ်ပါတနင်္ဂနွေနေ့ယူပောက်ပွဲမှာတော့မွန်ပြည်နယ်ခြေဆိုင်မွန်ညီညွတ်ရေးပါတီဟာဆိုတော့ဘုဆလဲစတဲ့နေရာနဲ့ကရင်ပြည်နယ်မှာမွန်တိုင်းသားရေးရဝန်ကြီးတနေရာအနိုင်ရရှိခဲ့ပါတယ်
ဆိုတော့မှာနေရာရလာတဲ့အမြနိုင်ငံရေးလှုပ်ရှားမှုတွေကိုသို့တော်အတွင်းမှာရောပြင်ပမှာပါအချိန်ညစ်ဆောင်ရွက်ဖို့လည်းရည်ရွယ်ထားတယ်လို့မွန်ညီညွတ်ရေးပါတီသိမှုသက်နာလီသမဂ္ဂပြောပါတယ်ဒီလာနဲ့နိုင်ငံချင်းကပါဒီလာကပါတီရဲ့ရည်ချက်ကသို့တော်နိုင်ငံရေးလမ်းကြောင်းနဲ့သို့တော်ပြင်ပနိုင်ငံလမ်းကြောင်းကိုငလန်းလုံးတွားဖို့ရှိတယ်
ထို့တော်တွင်မှာသူတို့ရှိရေးဒီကန်တစ်ဖက်ရှိချင်တာဦးတည်ပြင်ဆင်နိုင်တဲ့ကိုတိုင်းကရရှိခြင်းနဲ့ဒီမှုဆက်တဲ့အရာရှိခြင်းနဲ့ပြီးကြောင်းဆောင်ရွက်ပြီးတော့အချိန်ကဦးတည်ပြင်ဆင်နိုင်ခြင်းတို့တော်တော်များများကျူးပါမယ်ထို့တော်ပြင်ပမှာအစ်စ်ရရှိခြင်းလုံးရကန်ကဲ့သို့သောဒီအလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲမှာတစ်ဖက်တည်းတောင်ရှိရဲ့အခြေခံမျိုးကိုတည်ဆောက်နိုင်ဖို့အတွက
အနိုင်ရတဲ့ပါတီကအဲ့ဒီနိုင်ငံကြီးရဲ့ဒီချက်ရှိခဲ့လို့ဆိုရင်တော့လူကောင်းဆွေးရတာဖြစ်ကောင်းဖြစ်လာတာကြတော့ဒီတော့အနိုင်ရပါတီကဒီရဲ့ဒီချက်ဒီခံရတဲ့မရှိဘူးဆိုလို့ရှိရင်တော့လူကောင်းဆွေးဆင်းနိုင်ရေးအလားလာကလဲသွားသွားပါမယ်
ညနေရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်အရမွန်ညိုရေးပါတီဟာဒီတုလှုပ်တော်နဲ့အမျိုးသားလှုပ်တော်ကုစလယ်9နေရာဒီနယ်လှုပ်တော်ကုစလယ်6နေရာနဲ့ခရီးပြည်နယ်မွန်တိုင်းသားရေးရဝန်ကြီးတနေရာအနိုင်ရရှိခဲ့ပါတယ်သာဟာအရင်2015ရွေးကောက်ပွဲတုန်းကမွန်ပါတီတွေ၄နေရာသာအနိုင်ရရှိရာကနေတိုးတက်လာတဲ့အခြေအနေရှိလာတာပါဒီ2020ရွေးကောက်ပွဲမှာတိုင်းဒါပါတီတွေရှင်ပြိုင်မှုအကောင်းလာတယ်လို့မွန်နိုင်ငံရေးအနိကလိလစောက်ကြည့်သူနိုင်မင်းမင်းလွယ်ကပြောပါတယ်
တို့ရဲ့ဒီနယ်အတွက်တို့ရဲ့လူမျိုးစုအတွက်အခွင့်အရေးအများကြီးကိုဒီတပါစီကြီးကကြီးဆိုးပြီးတော့စီမံခန့်ခွဲပေးတဲ့ကောင်အားမလို့အားမရဖြစ်တဲ့ခါကျတော့တို့ကတို့ကုပါတီနဲ့အစီအကုပ်ပြကကုစမေနဲ့စီမံခန့်ခွဲဖို့အတွက်ဒါကိုတို့ကအားတာလာတဲ့နေသားမျိုးကိုတွေ့ရတယ်။တိုင်းသားပါတီတော်မင်းသားပါတီရုပ်ပွဲမှာရုံးကလာပြီးတော့မဲအနိုင်ရရှိဖို့အတွက်ကိုတုံ့ပြန်တိုက်တိုက်လုပ်တာတော့တွေ့ရတယ်။
ဒါပေမဲ့ရေကောက်ပွဲမှာတော့တနင်္ဂနွေလုံးအတိုင်းတရာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကလည်းအများဆုံးအနိုင်ရရှိနေတာကြောင့် NLD ကပဲအစိုးရဖွဲ့လိုက်မဲ့အခြေအနေမှာရှိနေတာပါရေကောက်ပွဲလွန် NLD ဥဆောင်တဲ့မုံပြင်းနဲ့အစိုးရဖွဲ့နဲ့ပူးပေါင်းသွားမလားဆိုတဲ့ပုံမှာမုံညီညွတ်ရေးပါတီသွေးမှုစစ်နာလီသမကအခုလိုပြောပါတယ်အဲ့
တော့ကကျင်းကမ်းလာခဲ့တဲ့ဆိုရင်တော့ကျွန်တော်တို့တစ်ဖက်ပါတီရဲ့ကြိုးဆိုဆွေးနွေးမှုသဘောတူချက်အရတော့ဖြစ်လာနိုင်တယ်လို့ဆိုချင်းသာမှုတွေကမရှိသေးတဲ့ခံကြတော့ကြိုးဖို့လည်းမစောပါဘူ
းပြီးခဲ့တဲ့2015အစိုးရသက်တမ်းကာလအတွင်း NLD ကနေတိုင်းသားရေးကိစ္စနဲ့ပတ်သက်ပြီးကင်လွယ်ဖြည့်ရှင်းပုံအနှဲခဲ့တာကြောင့်ပြည်နယ်တချို့မှာတိုင်းသားနိုင်ငံရေးအင်အားစုတွေနဲ့တိုက်မမှုတွေလည်းရှိခဲ့ပါတယ်ရေကောက်ပွဲလွန်ကာလမှာလည်းအများစုဖြစ်လာမယ်လို့ခန့်မှန်းထားတဲ့ NLD ပါတီအနေနဲ့တိုင်းသားတွေနဲ့စိတ်ဆန်းချင်းနိုင်မှုတွေအားနည်းနေဦးမယ်ဆိုရင်တော့နိုင်ငံရေးရအပြိုင်မှုတွေရှိလာနိုင်တယ်လို့လည်းလာမင်းမင်းလွယ်ကသုံးသပ်ပါတယ်
။မတော်ပဲနိုင်တယ်ငါတို့ပါတီကြီးကငါတို့ဆက်တယ်လို့ပြောတယ်ဆိုရင်တော့ဖြစ်တော်မှာတော့တိုင်းသားတွေကပိုက်ခံရစုနေတဲ့အနေနဲ့လည်းရက်ခတ်ပြီးတော့ကုန်းကုန်းပိုက်တိုက်ဖြစ်တော်မှာတော့မျိုးလို့တွေးနေရတယ
်။ပြီးခဲ့တဲ့ဆိုရသက်တမ်းကာလအတွင်းမိုးပြင်းနယ်မှာလှုပ်တော်နဲ့ပြည်နယ်ဆိုရချာတိမ်မမှုတွေရှိနေသလိုပူကျောင်းစံတရာရုပ်စုမြည်ပေးတာတိဆောက်ဆားတာတွေကြောက်လဲဒေသခံတွေရဲ့စန့်ကျင်ကန့်ကွက်မှုတွေနဲ့လည်းကြုံခဲ့ရတာပါအလားတူတခြားတိုင်းဒေသတွေမှာလည်း NLD ပါတီဥဆောင်တဲ့ပြည်နယ်ဆိုရနဲ့လွတ်တော်ကြအားပြိုင်မှုတွေလည်းရှိခဲ့ဘူးပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်ဒေါ်ရရှင်များရှင်2020ရွေးကောက်ပွဲရလက်အဖြေရဲ့တင်ကြိုခံမှန်းချက်တွေရတော့လက်ရှိအာဏာရပါတီ NLD ဆိုရကပဲနိုင်ငံကိုဆက်လက်အုပ်ချုပ်မယ်အလားအလာပေါ်မှာအခုချိန်ထိနေရရင်းကနေထွက်ပြေးတိမ်းရှောင်နေကြရသေးစစ်ပြေးစစ်ရှောင်ဒုက္ခတွေတွေပျော်လင့်ချက်ဘလို့ရှိပါသလဲဆိုတာကျွန်မစုမုံကစူးစီးတင်ပြပေးကြပါတယ်2020ပြည့်နှစ်ရွေးကောက်ပွဲမဲရလက်တွေနဲ့ဒီဆိုရတတက်မှာလက်တွေကျတဲ့မူဝါဒတွေနဲ့ချမှတ်ပြီးဆောင်ရွက်ပေးနိုင်မယ်လို့ဒုက္ခတွေတွေဘက်ကမျှော်လင့်နေကြပါတယ်ကချင်ပြည်နယ်အတွင်းမှာဆေးပရိပခတွေကြားဆယ်စုနှစ်တစ်ခုစာနှီးပါလောက်ဒုက္ခသည်စခန်းတွေထဲမှာနေထိုင်နေကြရတဲ့ IGP ဒုက္ခသည်တွေဘေးအန္တရာယ်ကင်းရှင်းစွာနဲ့ငြိမ်းချမ်းတဲ့လူမှုဘဝတွေပြန်လည်တည်ဆောက်ခွင့်ပေးပါလို့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အစိုးရထိန်းချုပ်နယ်မြေတွေက Minor KBC IGP ဒုက္ခသည်စခန်းကကချင်လူငယ်အမျိုးသမီးပေါ်ထူထူထွေကတောင်းဆိုပါတယ်
อันดีบีดูก็บ่เนาะดีเลชิตันบีตะลามาอสุยะတွင်เนี่ยบ่เนาะอะคุสวยเนาะตรุเนี่ยเปลี่ยนเนี่ยตลอดโลกสามหมู่อปိုင်းတွေတော့ရှိနေပဲเนาะအဲဒါကြောင့်ဒီအခုကိုဗစ်ကာလာဘောเนาะကိုဗစ်အခြေအနေကြောင့်ပြန်ပြီးနောက်နေတဲ့အခြေအနေတွေရှိနေပါဘောเนาะတကယ်လို့ဒီပြည်သူတွေကိုအကိုရဲ့နေရက်တွေကိုပြန်လာနိုင်တဲ့အခြေအနေအရောက်ပြီးဆိုရင်တကယ်လုံခြုံမှုရှိပြီဆိုတော့အခြေအနေကြမှာဘောเนาะအပြန်ခိုင်းလာမ ဒီကဘာတနော်တောင်းကျင်တာတန်ရာရဲ့တမ်းမာရေးလလလလလတောင်းကျင်တာတန်ရာရဲ့တမ်းမာရေးလလလလလတောင်းကျင်တာတန်ရာရဲ့တမ်းမာရေးလလလလလတောင်းကျင်တာတန်ရာရဲ့တမ်းမာရေးလလလလလတောင်းကျင်တာတန်ရာရဲ့တမ်းမာရေးလလလလလတောင်းကျင်တာတန်ရာရဲ့တမ်းမာရေးလလလလလတောင်းကျင်တာတန်ရာရဲ့တမ်းမာရေးလလလလလတောင်းကျင်တာတန်ရာရဲ့တမ်းမာရေးလလလလလတောင်းကျင်တာတန်ရာရဲ့တမ်းမာရေးလလလလလတောင်းကျင်တာတန်ရာရဲ့တမ်းမာရေးလ ตอนนี้เดินจากตอนนี้ดาบจะมีอะไรมาอยู่อันนี้ส่วนใหญ่ดูที่อัตราเฉพาะเสาอุโมงค์ขึ้นยามเองส่วนใหญ่ดูการเดินเรื่อยๆก็เลยไปจ้าจ้าเสาอย่างเปรี้ยวอยากให้ดีเนี่ยเจ้าผิวมือเนี่ยก็เจ้าจะลงดูค่ะเป็นสแกนซีมาขังไว้ก็ไม่ดีโอกาสหาอุปโภคเชี่ยกันเลยดังสุวารีอุดรเสียงสุราจันทร์รู้อันนี้เป็นสังเกตเห็นได้จันทร์รู้ด้วยจันทร์ลบไปยังมั้งอันนี้ดีสุราเล็ดร่าจีมาจันทร์รู้กันด้วยอะไรอันนี้ก็จันทร์เนี่ยชาติมี
ဒီစကြာမှာတော့အောင်မြင်အောင်ဆက်လက်ဆောင်ရွက်ဆေးချင်ပါတယ်လို့ရိုဟင်ဂျာဒုက္ခသည်တွေရဲ့နေရာပြည်နောက်နေ့နေ့ဆက်အစီအစဉ်တွေဟာဒီရွေးကောက်ပွဲအဖြစ်ရနောက်ထပ်အစိုးရတပ်တန်းအဖြစ်အနယ်ဒီတာဝန်ယူရမယ်ဆိုရင်ဒီစကြာမှာတော့အောင်မြင်အောင်ဆက်လက်ဆောင်ရွက်ဆေးချင်ပါတယ်လို့ရိုဟင်ဂျာဒုက္ခသည်ဦးကျော်မြင့်ခေါ်ဦးစလန်ကပြောပါတယ်ကျွန်တော်တို့ရဲ့အကြေးသေးကိုအခုဒု ကိုဗစ်19ကူးစက်မှုများပြီးတော့ဒီနေ့ပါညဉ့်ညဉ့်ဆွေးနွေးမှုသဘောတူညီမှုတွေမှာအစစ်မပြေမှုတွေနဲ့စိန်ခေါ်မှုတွေရှိနေသလိုစစ်ဘေးစစ်တမ်းကြောင့်ပြည်တွင်းမှာရောအိမ်နီးချင်းနိုင်ငံလေးအထိပါအသက်လူပြင်းနေကြရတဲ့တင်းချီတဲ့စစ်ဘေးဒုက္ခတွေနေရက်ပြန်လာရေးအစီအမံတွေကတော့နှောင့်နှေးနေတဲ့အနေအထားဖြစ်ပါတယ်ရှင်ကျွန်မဆူမမ
ကိုဗစ်19ကူးစက်မှုများပြီးတော့လူတွေနဲ့တေချာခွာနေလို့မရတဲ့နေရာတွေမှာနှာခေါင်းဆီးတက်တာကဘိုးကူးစက်မှုရောကြရေးအတွက်အသုံးဝင်ပါတယ်။ကလေးတွေနှာခေါင်းဆီးတက်တဲ့ကကြည့်ရအောင်မ။အသက်9နှစ်အောင်ကလေးဆိုရင်နှာခေါင်းဆီးတက်ဖို့မလိုပါဘူး။သူတို့တေချာလဲတက်ထားတဲ့မှာမဟုတ်လို့ပါ။ဒါမဲ့အချိန်လေးအချိန်ခါလိုက်ပြီးတော့ဥမာကလေးကနေမကောင်းဖြစ်နေတယ်ဆိုရင်တော့အဲ့ဒီကလေးနှာခေါင်းဆီး သူတို့မှန်မှန်ကန်ကန်တက်ထားတဲ့အောင်လို့လူကြီးကသိချပြပေးရပါမယ်။အသက်7နှစ်နဲ့အထက်ကလေးတွေကတော့တခြားလူတွေနဲ့သုံးပေခွာပြီးတော့နေလို့မရတဲ့နေရာတွေမှာဆိုလူကြီးတွေတိုင်းနှာခေါင်းစီတက်ရပါမယ်။အောင်းနောက်ဖွံ့ဖြိုးမှုနောက်ကြောင့်ကိုလက်မတန်ဆွမ်းတဲ့ကလေးတွေနှာခေါင်းစီမဖြစ်မနေတက်မခိုင်းပြင်နေတအူးချင်းရဲ့အခြေအနေကိုကြည့်ပြီးတော့ဆုံးဖြတ်ရပါမယ်။Cystic fibrosis အဆုတ်ရောင်ယောဂါ၊ cancer ယောဂါ၊ဒီလိုယောဂါခံရှိတဲ့ကလေးတွေကတော့ဆေးရုံတုံးနှခေါင်းစီးတက်ဖို့လိုပါတယ်။ကျန်းမာရေးကောင်းတဲ့ကလေးတွေလည်းသူများတွေနဲ့သုံးပေခွာချားမနေနိုင်ရင်ပိတ်နှခေါင်းစီးတက်တင်တာပါ။ကလေးတွေဟာနှခေါင်းစီးမတက်ခင်လက်ကိုပိုးတက်စီးရနေဆိုရင်စက္ကန့်20၊ကျင်းနဲ့ဆက်ပြန်နေဆိုရင်စက္ကန့်40အနည်းဆုံးဆေးရပါမယ်။နှခေါင်းစီးကနှာခေါင်းပါးစပ်နဲ့မေးစည်းတို့ကိုတိကျဖုံးနေအရွယ်အစားနဲ့ဖြစ်ဖို့လိုပါတယ်။ တထားတဲ့နှကောင်းစီကိုတို့မနေရတယ်လို့မေးစီအောင်မှမထားရ၊ပြစံနဲ့မကင်ရ၊သူများကိုလည်းပေးမတုံရပါဘူး။နှကောင်းစီချုပ်ပြီးရင်လည်းအိတ်တို့ဘူးတို့လည်းထည့်သိမ်းသင့်ပြီးတော့လက်လဲဆေးရပါမယ်။ဒီလိုလွယ်ကူတဲ့အချက်လေးတွေကိုလိုက်နာကလေးတွေကိုလည်းစနစ်တကျပြပေးရုံနဲ့အန်ရည်ကင်းပြီးတော့ကလေးတွေလည်းတငယ်ချင်းတွေနဲ့ပျော်ရွှင်နိုင်ပါမယ်ရှင်။
ကိုဗစ်ကာယောဂါကာလမလေးရှားနိုင်ငံထိတ်သိမ်းရေးစခန်းတွေမှာဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတထောင်လောက်ကိုဒီအပိုင်းအတွင်းမှာပဲနေရပြန်ပို့ပေးခဲ့တဲ့အကြောင်းပြောပြပါမယ်။ကျမမအေးပါပါ။မလေးရှားနိုင်ငံလူဝင်မှုကြီးကြပ်ရေးအကျဉ်းထောင်မှာထိတ်သိမ်းခံရတဲ့မြန်မာနိုင်ငံသားတထောင်လောက်ကိုဒီသတင်းပတ်ထဲမှာပဲတုံးတုပ်ခွဲပြီးနေရပြန်ပို့ပေးခဲ့တာပါ။မနေ့တုန်းကလည်းတတိယအထုပ်အဖြစ်လူ90နီးပါးကိုနေရပြန်ပို့ခဲ့ကြောင်းဂျိုဟိုမြို့ထိတ်သိမ်းစခန်းကမြန်မာနိုင်ငံသားတွေကိုတန်ရုံနဲ့အတူအကူအညီပေးနေတဲ့ဦးတီဟာမမောင်ကပြောပြပါရယ်
။အခု46ရောက်ကဟိုဥစားပေါ့နော်ဒီပြီးခဲ့တဲ့တစ်ခေါက်ကောင်ကကျွန်တော်ဒီစင်စီအေးအေးနေနဲ့ကြံခဲ့တဲ့အတုတ်တွေကတချို့တွေပါသွားတာပေါ့နော်အဲထက်ကြံနေတဲ့ဟိုအတုတ်ကအဲ့နည်းကသူတို့အဲ့စံတစ်ခုကဟိုမစ်ပြစ်သွားတယ်ပေါ့နော်မစ်ပြစ်သွားတယ်ဆိုတာသူတို့ဒီပို့လာပဲဘယ်လိုဟာပြစ်လဲတော့မသိဘူးပေါ့နော်အဲ့နည်းကကြံခဲ့တယ်အဲ့ကြံတဲ့တတ်တော့ပြန်သွားတာပေါ့အာကျွန်တော်တရားတော်ကဟိုပလန်တစ်ပလန်တစ်ဆိုတာဟိုဆိုင်နေတာအဲ1000ကျော်လောက်ရှိပါပြီဟုတ်ကဲ့
မလေးရှားနိုင်ငံကထင်းထင်းရဲစခန်းတွေမှာရှိနေတဲ့မြန်မာနိုင်ငံသား3000နီးပါးကိုနေရပြန်ဖို့လွန်ခဲ့တဲ့6လလောက်ကလေးကနှစ်နိုင်ငံတာဝန်ရှိသူတွေစီစဉ်နေကြတာဖြစ်ပြီးဒီလဆန်းကစပြီးအထုတ်လိုက်ပြန်ဖို့ပေးနေတာပါကယောဘာကြုံနေရတဲ့မလေးရှားနိုင်ငံကထင်းထင်းရဲစခန်းတွေမှာမြန်မာနိုင်ငံသားတွေတိုးလာနေချိန်မှာပဲထိမ့်သိမ်းထားသူလူကြီးရှော့ချတဲ့အနေနဲ့မလေးရှားအနာပိုင်တွေကနေရပြန်ခွင့်ပေးနေတာလို့လည်းဥတီဟာမောင်မောင်ကပြောပါတယ်
စစ်ထားပြီးသားတော့ဟိုစိတ်မကြံတော့ပဲဒါပေမဲ့ဟိုတချို့တွေစစ်ထားပြီးသားပြီးမြန်မာနိုင်ငံသားမှန်ကန်မှုဟိုတချို့မပြည့်စုံတာတွေပါရှိတယ်လေအဲမပြည့်စုံတာတွေတော့တစ်ခါချက်ပြီးတော့စောင့်နေသေးတယ်ဒီတစ်ခေါက်တို့ပြန်ပို့တာလည်းမလေးရှားဆိုရကအထက်မှာတော်တော်လေးတို့ဟိုဝင်တော့ဝင်ဖို့ဖြစ်ပုံရပါတယ်ကျွန်တော်ကြည့်ရတာလေအဲဒါကြောင့်တို့ဒီဟိုဟိုမသိမနေတို့ပြန်ပို့ဖို့ဆက်ကိုစီစဉ်တာဆိုတော့
ကမ္ဘာ့ကြီးမြန်မာနိုင်ငံသား9သိန်းခွဲလောက်လွတ်လပ်ကိုင်နေတဲ့မလေးရှားနိုင်ငံမှာကက်ယောဂါကာလကန့်သက်ချက်တွေကြောင့်မြန်မာနိုင်ငံသားတွေအလုတ်ကိုင်နဲ့စားဝတ်နေရေးအခက်အခဲတွေကြုံနေရတာပါဒီအတွက်တရားမဝင်နေလဲအလုတ်ကိုင်ရှာဖွေရင်ဖမ်းဆီးခံရတာတွေလည်းရှိနေပါတယ်တရားမဝင်မြန်မာနိုင်ငံသားတထောင်ကျော်လဲနေရပြန်ဖို့စီရင်ပေးသွင်းထားပေမဲ့အဲ့ဒီထဲကလူကြီး100ကျော်လောက်သာနေရပြန်နိုင်ပါသေးတယ်ကိုဗစ်အရေးပေါ်ကာလမှာမလေးရှားရောက်မြန်မာတွေတဲကမိမိကိုယ်ကိုအဆုံးစီရင်ကြတာကတော့18ဦးထိရှိသွားပါတယ်။ကျမမအေးမှသတင်းပေးပို့နေတာဖြစ်ပါတယ်ရှင
်။တရုတ်နိုင်ငံယူနန်ပြည်နယ်ရောက်မြန်မာနိုင်ငံသားတချို့မှာကိုဗစ်ရောဂါကူးစက်မှုတွေတွေ့ရှိခဲ့ရကြောင်းတရုတ်ကျန်းမာရေးတောင်ရှိသူတွေကန့်သတ်စစ်ဆေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့စောထပ်ပါယူနန်ပြည်နယ်ထဲမှာကူးစက်မှုမရှိတော့ပေမဲ့ပြင်ပကဝင်လာတဲ့ကိုဗစ်ရောဂါကိုတော့မြန်မာ၃ယောက်မှစားတွေ့ရရဆိုပြီးယူနန်ပြည်နယ်ကျန်းမာရေးကော်မရှင်ကဒီနေ့နိုဝင်ဘာ10ရက်မှာထုတ်ပြန်လိုက်တာပါမူဆယ်ဘက်ကဝင်လာတဲ့အသက်22နှစ်အရွယ်အမျိုးသမီးအသက်20အမျိုးသမီးနဲ့34နှစ်အရွယ်အမျိုးသားတဦးတို့မှာရောဂါကူးစက်နေရအတည်ပြုနိုင်ခဲ့ကြောင်းလည်းထုတ်ပြန်ကြမ်းမှာရေးသားထားပါတယ်ရွှေလီမြို့ကကြောင်မြတ်ရှေတန်းကရောင်းဝယ်ရဲ့ရပ်ကွက်မှာမြန်မာဘက်ကဝင်လာတဲ့သူတွေရှိနေတယ်လို့သတင်းရရှိခဲ့ပြီးတဲ့နောက်တရုတ်ရဲတပ်ဖွဲ့ကမနေ့ကအောက်တိုဘာ9ရက်ကအဲ့ဒီရပ်ကွက်ကိုဝင်ရောက်စစ်ဆေးခဲ့ပြီးအခုလိုတွေ့ရှိခဲ့ရဖြစ်ပါတယ်။မနေ့ကညာတွင်ချင်းပဲရွှေလီကြောင်ဝိုင်းနားကရပ်ကွက်ကိုတောင်ရှိသူတွေကအသွားလာပိတ်ချလိုက်ပြီးကျန်းမာရေးစစ်ဆေးမှုတွေစလုံးနေပြီလို့ရွှေလီမြို့မိုးမခဖောင်ဒေးရှင်းဥက္ကဋ္ဌဒေါက်မိုးမခက VOA ကိုပြောပါတယ်။
မင်းညတွင်ခေပစ်တာနဲ့တို့ယောဂါဆင်းနေတာနဲ့တခါတည်းအဲ့ဒီတိုက်ခန်းနေအဲ့ဒီတံတားအပေါ်လုံးတော့တောင်းချလိုက်ပြီကျက်တော့ချပြီးမှဒီတရုတ်ဟာဆွေးရနေပြီးမှတို့ညတွင်ချင်းနဲ့အဲ့လားအဲသူနဲ့ဆက်စားတဲ့နေရာပေါ့နော်အဲ့တရပွက်လုံးအပေါ်လုံးတော့တောင်းချပြီးမှညတွင်ချင်းချက်ချင်းအပေါ်လုံးတရမှတန်ယောဂါပြန်စစ်ပေးနေတယ်ကျက်ဟုတ်အဲ့နောက်လေတော်တော်များနဲ့တော့500လောက်တော့ရှိနေတယ်နဲ့အဲ့နာ3000တော့မှ
ယူနန်ပြည်နယ်တောင်ရှိသူတွေကတော့မြန်မာနိုင်ငံကရောက်လာသူတွေထံကကူးစက်မှုအဖြစ်မှတ်တမ်းတင်ထားပြီးချီတွေ့ဆက်ဆံခဲ့သူတွေကိုလည်းသီးသန့်ခွဲစောင့်ကြည့်နေပြီးယောဂဆစ်ဆေးမှုတွေလုပ်သွားမယ်လို့ယူနန်ပြည်နယ်ကျန်းမာရေးကော်မရှင်ကထုတ်ပြန်ကြမှာရေးသားထားပါတယ်။မြန်မာလူသားတွေကိုလက်ခံထားတဲ့တရုတ်လုပ်ငန်းရှင်တွေကိုတော့ကျန်းမာရေးတောင်ရှိသူတွေကဓာတ်ရိုက်ဆက်သွယ်ပြီးအလုပ်သမားကနေနေထိုင်ခွင့်အထောက်အထားဆစ်ဆေးရတွေစားလုံးနေကြောင်းရွှေလီမြို့ကမြန်မာလူသားကိုနေမင်းဖြူကပြောပါတယ်။
တွေ့တယ်ဗမာပြည်သားတွေတွေ့တာလို့တော့တချို့လူစီကိုတိုက်ရိုက်အဲ့လိုမျိုးပြောတယ်ဗောပြောပြီးရင်အခုလက်ရှိနေနေတဲ့လူတွေကိုသူတို့အရင်တော့ကနေတာဟုတ်ရလားဆိုပြီးတော့မှသူတို့ရဲ့ကတ်တွေတို့အဲဒီစာအုပ်တွေတို့အဲရိုက်ပြီးလိုင်းပေါ်မှာတင်ပေးရတာလေမြမာတွေရှိတဲ့နေရာတစ်ထည်တွေဗောအဲ့လိုမျိုးဒီနောက်ပိုင်းနောက်အခုရပိုင်းနေဆိုခိုးဝင်တဲ့လူရမ်းများလေ ไอ้คนว่าท่านได้ดูเยอะเลยเช่นเอากลุ่มยาพันมาไว้
อ่ะที่สิ่งที่นี่กูไม่มีอ่ะมูกูไม่มีก็กังสือวิญญาณกูฟูโยเอก็สะดวกเก็บเนี่ยพงเปียนเลยพิจารณ์ไม่ใช่เก็บบาบูมูเซ่เขยายอุชโยยและท่านเจ้าไอ้มูอุมาหมองตังอ่ะรอชูนันสุยาเปกมูเซ่เปกกูที่เอาเงินซาบูลาละรอไม่ใช่ที่จะเปลี่ยวบาร์เลย
အကျွန်တော်ရှိတော့ဘုဒ္ဓဘာသာအချုပ်ဌာနအချင်းချင်းတော့ကြောင်းကြသမလားမေးဦးဗျ။တန်တမန်လမ်းကြောင်းပါလေတရားဝင်ဆာမလားလေဟုတ်ကဲ့ဟုတ်ကဲ့
။မြန်မာပြည်မှာကိုဗစ်ရောဂါစတွေ့ရဲ့မလောက်ကောင်အားစားလို့တရုတ်ယူနန်အစိုးရကလက်စက်တစ်လျှောက်မှာလုံခြုံရေးအများအပြားခြားထားခဲ့ပေမဲ့မြန်မာဘက်ကတော့ဝင်တဲ့သူတွေရှိနေသေးပဲလို့ရွှေလီမြို့ကမြန်မာတွေကပြောပါတယ်။ပြီးခဲ့တဲ့လပိုင်းအတွင်းကရွှေလီမြို့ထဲမှာမြန်မာနှစ်ယောက်ကိုဗစ်ရောဂါတွေ့ရှိခဲ့လို့လူဦးရေနှစ်သန်းလောက်ကိုတပတ်အတွင်းအရေးပေါ်စစ်ဆေးရပြီလဲလုပ်ခဲ့ပူပါတယ်။ကျွန်တော်ကတော့ဇောထပ်ပ
ါ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ဗီဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်။အမေရိကန်ပြည်ထောင်စုမှာကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲအတွင်းမဲမဲသမားမှုတွေရှိခဲ့တယ်လို့သမ္မတဒေါ်နယ်ထရန့်ကဆက်ပြီးပြောနေပါတယ်။အနိုင်ရသူအဖြစ်ဂျိုတင်တွက်ထားကြတဲ့ဒုသမ္မတအောင်ဂျိုးဘိုင်ဒန်ကတော့ကိုဗစ် -19 ရောဂါတက်ဖြည့်ရေးအဖွဲ့ကိုဒီသတင်းပတ်ထဲမှာဖွဲ့စည်းမယ်လို့ပြောနေပါတယ်။မစ္စကွင်းရဲ့သတင်းတော်ကိုတင်ပြပါမယ်။ကျွန်တော်ဒိတ်ထိုင်ဦးပါ။နိုဝင်ဘာ3ရက်ကျင်းပခဲ့တဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုမှာကွဲလွဲချက်တွေထင်ထင်ရှားရှားတွေ့နေရပါတယ်။ဒီကောဘွေနဲ့ရာသူအဖြစ်ဂျိုဒင်ခမန်ထားကြတဲ့ဒုသမ္မတအောင်ဂျိုးဘိုင်ဒန်ကအစိုးရအသွင်ကူးပြောင်းရေးကိစ္စတွေကိုစပြီးဆောင်ရွက်တော့ပဲလို့ပြောနေပါတယ်။သမ္မတထရန့်ကတော့ဒီနေ့တချို့မှာမဲတွေရေတွက်နေစေဖြစ်တာကြောင့်မဲမတမာမှုတွေရှိနေတယ်လို့ဆွဆဲထားတဲ့ဒီနေ့ဒီမှာသူ့အနေနဲ့တရားရုံးကဖြေရှင်းခွင့်ရတဲ့ဆိုပြီးပြောဆိုနေပါတယ်။တောင်ဒဂူတာပြည်နယ်က Republican အုပ်ချုပ်ရေးမှူးခရစ်စတီနော်ရမ်ကလည်း ABC ရုပ်သံကိုခုလိုပြောပါတယ
်။ What I think is interesting is this declaration from some individuals saying it was an
တချို့လူတွေဂျိုးဘိုင်ဒန်အပြတ်သက်နိုင်တယ်ဆိုပြီးကြေညာနေကြတာကိုကျမတို့စိတ်ဝင်စားမိတယ်။ဒါကဟုတ်မှမဟုတ်တာရှင်းနေတာပဲ။တချို့ပြည်နယ်တွေမှာမဲတွေရေတွက်နေတော့မှရှိသေးတယ်လေ။
တိုင်းပြည်ဂျိုးကိုရည်ပြောပြီးရွေးကောက်ပွဲဂျိုးတင်ကမ်ပိန်းချက်တွေနဲ့ရလာတဲ့ရလဒ်ကိုလက်ခံဖို့ Republican Party ဝင်တွေကို Democrat ခေါင်းဆောင်တွေတောင်းဆိုနေကြပါလေ။ဒါမှမဟုတ်ရင်မဲလိမ့်နေဆိုတဲ့ဆွဆဲချက်တွေနဲ့ပတ်သက်ပြီးတပ်သေးအထောက်အထားပြဖို့ပြောနေကြတာပါ။တယ်လဝဲပြည်နယ် Democratic ထဲလွတ်တော်မှ Chris Coons က EBG ရုံးတံကိုခုလိုပြောပါလေ
။ If Republicans are going to support President Trump in his resistance
to Trump ရွေးကောက်ပွဲရလဒ်ကိုလက်ခံဖို့ညှင်းပယ်နေတာကိုတကယ်လို့ Republican တွေအနေနဲ့ထောက်ခံမယ်ဆိုရင်သမ္မတအနေနဲ့ Twitter ကနေဒေါသတကြီးရေးနေုံနဲ့မရပါဘူး။အချက်အလက်နဲ့ရှင်းလင်းပါစေ
။ရွေးကောက်ပွဲမှာအနိုင်ရတဲ့သမ္မတအနေနဲ့လာမယ့်ဇန်နဝါရီလ20ရက်နေ့မှာမှအိမ်ပြီးတော့မှအစိုးရတာဝန်တွေကိုစပြီးတော့ထမ်းမှာပါ။ဂျိုးဘိုင်ဒန်ရဲ့အဖွဲ့ကကိုရိုနာဗိုင်းရပ်စ်ဖြစ်စေတဲ့ COVID-19 ရောဂါတက်ဖြည့်ရေးအထူးအဖွဲ့ကိုဖွဲ့စည်းပြီးလွှဲပြောင်းရေးကိစ္စတွေစလုပ်မယ်လို့ပြောဆိုနေပါတယ်။ဒေတာအတွင်းဇန်နဝါရီလ20ရက်နေ့မှာကျင်းပမယ့်သမ္မတသိကျန်းစစ်စာချင်းဆိုပွဲအတွက်ကလည်းပြင်ဆင်နေပါပြီ။မစ်ဆိုရီပြည်နယ် Republican ထဲလွတ်တော်အမတ်လည်းဖြစ်သမ္မတကျန်းစစ်စာချင်းဆိုပွဲကျင်းပရေးပါတီနဲ့စလုံးကဖွဲ့စည်းထားတဲ့လွှတ်တော်ကော်မတီဥက္ကဋ္ဌRoy Blunt က ABC ရုပ်သံကိုခုလိုပြောပါတ
ယ် I expect to see both Vice President Biden and President Trump on
the သမ္မတ Biden ရောသမ္မတ Trump ရောကျန်းတစ္ဆာချိန်ဆိုတဲ့နေ့အခမ်းအနားမှာတွေ့ရမယ်လို့ကျွန်တော်မျှော်လင့်ပါတယ်သူတို့တွေကဘယ်သူပဲကျန်းတစ္ဆာချိန်ဆိုချိန်ဆိုအင်မတန်ပြင်းထန်ထိရောက်တဲ့သတင်းစကားကိုပေးပါလိမ့်မယ
်ရွေးကောက်ပွဲရလဒ်ကိုစောင့်စားပြီးတဲ့နောက်အမေရိကန်ပြည်ထောင်စုဟာအပြင်းအထန်သဘောထားကွဲလွဲမှုတွေပြင်နေခဲ့တဲ့မဲဆွယ်ပွဲကာလတွေကိုကျော်လွန်ပြီးနောက်တစ်ဆင့်ဖြစ်လာမယ့်အခြေအနေတွေကိုကူးပြောင်းလက်ခံဖို့အစင်းတင်ဖြစ်နေကြောင်းပါခင်ဗျာကျွန်တော်သိထားပ
ါခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်ကျင်းပပြီးစီးခဲ့တဲ့ယူကော့ဘွဲနဲ့ပတ်သက်ပြီးစောင့်ကြည့်လည်လာသူတွေရဲ့တွေးဆချက်တွေကိုအခုဆွေးနွေးခန်းမှာနားဆင်ရပါမယ်ယူကော့ဘွဲကိုစောင့်ကြည့်လည်လာခဲ့ကြတဲ့အမျိုးမြမာဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာမမြနန္ဒာတင်မန္တလေးတိုင်းခြေဆိုင်ကနောင်အင်စတီကျူရဲ့အမှုဆောင်ဒါရိုက်တာကုတမ်းမြတ်စုတို့ပါဝင်ဆွေးနွေးထားကြပါတယ်ကျွန်တော်ကြိုကြောသိပါပါခင်ဗျာ ။တမျက်နဲ့နာတင်တဲ့ဒုတမျက်စုကျွန်တော်တို့ပြီးခဲ့တဲ့ပတ်ကလည်းရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဒီနေ့ကျွန်တော်တို့ပြောခဲ့ကြတယ်။အခုရွေးကောက်ပွဲလွန်ကာလပေါ့နော်။ဒီကာလအတွက်လည်းရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သူများပြောဆိုဖို့အတွက်ပါဝင်ဆွေးနွေးပေးတာအထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ။ဆိုအခုကကျွန်တော်တို့ရွေးကောက်ပွဲပြီးနောက်ရက်ပေါ့နော်။မနေ့ကဒိုမလာ၈ရက်နေ့မှာရွေးကောက်ပွဲပြီးသွားပြီ။ကျွန်တော်တို့အခုဆွေးနွေးပွဲလုပ်တာကဒိုမလာ၉ရက်တနင်္လာနေ့ညဆိုတဲ့အခါကျတော့ဒီမှာဦးဆိုမင်္ဂလာနာတင်ရေရွေးကောက်ပွဲပြီးနောက်တစ်ရက်မှာကိုပတ်ဝန်းကျင်ကလူတွေပေါ့လူတွေကိုကြည့်ပြီးတော့ညီမလူကြီးရဲ့ရေပုံရခံစားချက်ဘယ်လိုများရှိနေလဲလို့တွေ့ရပါလဲခင်ဗျာ
အကျွန်မကအခုရန်ကုန်မှာရှိနေတာဆိုတော့ရန်ကုန်ကလူတွေရဲ့ခံစားချက်ကိုပို့ပြောနိုင်မှာချင်းနဲ့ပေါ့နော်တင်တာတွေကတော့အခုကဒီနေ့ကတော့စင်းရင်ကျွန်တော်စင်းရင်သွင်းတဲ့ရက်ဆိုတော့အရှင်ခံစားပြအလုပ်တွေများနေကြတယ်ပေါ့နော်ဆိုတော့ကျွန်တော်တို့ဒီရန်ကုန်မှာကျတော့ဥမာတချို့တွေဆိုရင်ဟိုကကျွန်တော်တို့ပတ်ဝန်းကျင်ကအဲဒီဟိုကရက်ဖက်တခုအဖွဲကလူတွေရောနောက်ဒီလက္ခဏာရှိနေရောအဲသူတို့ဘာဖြစ်လဲဆိုတော့ဟိုမဲပေးမယ်လို့တော့သိထားတယ်ဒါပေမဲ့ဒီလောက်ကြီးကြီးထွက်ပြီးတော့မဲပေးမယ်လို့သူတို့မထင်ခဲ့ဘူးပေါ့နော်ဆိုတော့မနေ့9နိုင်လောက်တည်းကနေပြီးတော့ဒီကျမတို့လမ်းထဲမှာဆိုလည်းဒါလုံးဝတန်းစီပြီးတော့အမေကြီးလည်းပြန်ဆက်ပြီးတော့အဲလူတွေကစောင့်နေကြတယ်ဆိုတော့အဲ့လိုအခြေအနေကိုတွေ့တဲ့အခါမှာဟာအဲဒီလူတွေကဒါဒီမိုကရေစီအရေးအတွက်ပေါ့ပေါ့နော်ဘာပဲဖြစ်ဖြစ်ဒါကိုအရေးကြီးတယ်ဆိုတာကိုသူကသိနေတယ်ပေါ့နော်အတိနေတယ်ဒီမှာပြည်သူလူထုရဲ့အခန်းကဏ္ဍဟာဘယ်လောက်ထိရေးပါတယ်။နောက်ကျွန်တော်တို့ဒီအရသာအစိုးရဖြစ်ဖို့အတွက်သူတို့ရဲ့မဲတမဲ့ဟာဘယ်လောက်ထိဒါအရေးကြီးတယ်ဆိုတာကိုဒီတက်တည်ပြခဲ့တယ်ဆိုတော့ဒီမှာဒီမိုကရေစီကြီးဟာဟိုကောင်းတဲ့အလားအလာလေးရှိနေမယ်ဆိုပြီးတော့အလုံးကတော့တိုင်းမရတော့ဒီကိုပြောနေကြတာပေါ့နော်
။ဟုတ်ကဲ့ကုသမဆိုးရောမန္တလေးဘက်မှာမန္တလေးဘက်ကလူထုရဲ့ခြေနေဘယ်လိုများတွေ့နေရလဲဗျာ
။ဟုတ်ကဲ့ဆရာရေအဓိကကတော့မန္တလေးဘက်ကခြေနေကတော့မတီမညတော့ငါတည်းရပေါ့နော်မညညာ7လောက်ကလေးဆက်ပြီးတော့ဒီလမ်းမော်ထွက်လာကြတာတွေ့ရလမ်းမော်ထွက်တယ်ဆိုတော့ကျွန်တော်ကြောင့်မဟုတ်ပါဘူးဟိုဘာလဲဆိုတော့အနေနဲ့ဒီအမျိုးသားဒီပုဂ္ဂိုလ်စီအခွဲချုပ်ကဒီအကြံများအဖြစ်နိုင်နေဆိုတဲ့အမျိုးအမျိုးကိုအတန်နေထွက်လာတဲ့အချိန်မှာဒီအောက်ဘက်ခံဖို့ဆိုပြီးဆိုတော့ထွက်လာတာမျိုးတွေ့ရတယ်အဲ့တော့ဒါအဲ့လိုမြင်အပြင်မှာဒီနေ့ဆိုလဲမြို့ပေါ်မှာလည်းဒီစီတန်းလဲလဲတဲ့ရင်တန်းနေလက်စီတန်းလဲလဲနေအောင်တွေ့ရအခုလက်ရှိအချိန်ဆိုလဲဒီမန္တလေးတိုင်းရုံရှိမှာအဲ့ဒီအမျိုးသားတွေဝင်စီအပေါ်ကျောင်းရုံရှိမှာအောက်ဘက်ခံနေတဲ့လူတွေရှိနေတယ်ပေါ့နော်အဲ့တော့ပြောချင်တာကတော့မန္တလေးတိုင်းကတော့အနယ်ဒီထောက်ခံတဲ့သူအများစုရှိတာဖြစ်တဲ့အတွက်မန္တလေးမြို့ပေါ်ဆိုရင်ပို့ပြီးလည်းများတယ်များတဲ့အတွက်ကြောင့်မို့ဒီအနယ်ဒီဒီအမျိုးသားတွေဝင်စီအပေါ်ကျောင်းကဒီအများစုဒီမန္တလေးတိုင်းတိုင်းတော့မကြမ်းတော့ပြည်နိုင်ငံခါမှာဒီမန္တလေးတိုင်းမှာရှိတဲ့ဒီမန္တလေးမြို့ပေါ်မှာရှိတဲ့ဒီပြည်သူလူထုအနေနဲ့တော့တော်တော်လေးဒီတိတိကျကျနဲ့ပြောတော်ဟိုဒီအောက်ပျော်ပျော်ရွှင်နေတာကိုတွေ့ရတယ်ပေါ့နော
်ဘွဲခံနေကြတော့ပေါ့နော
်အောက်ဘွဲခံနေကြတယ်တွေ့ရတယ်ဟုတ်
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့
ဒါပေမဲ့တော်တော်ဆုံးမြင့်မောင်ကတော့မှမနေ့ကတော့ဆင်းပြီးတော့တားရတယ်
တားရတယ်ဟုတ်
ကဲ့ရှိရပေါ့နော်ဟုတ်ကဲ့ကိုဘက်နိုင်ကြီးကာလာမှာဆိုတော့ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့မင်းနဲ့နာတင်ကျွန်တော်တို့ဒီရွေးကောက်ပွဲဒီအောင်းအောင်းမြင်းမြင်းရှိခဲ့တယ်လို့အခိုင်အမာပြောနိုင်ပါလားခင်ဗျာ
အဲ့လိုတော့ပြောလို့ရနိုင်တယ်ဟုတ်ဟိုအရန်ကောင်းတဲ့အခြေအနေတခုမဟုတ်ခဲ့ဘူးဆိုပေမဲ့လို့ကျမတို့ဒီကိုဗစ်ကာလပေါ့နော်ဒီကပ်ရောဂါဖြစ်နေတဲ့အချိန်မှာတူပြည်သူလူထုရဲ့ဒီစိတ်ဆန္ဒနဲ့ဒီမဲထွက်ပေးမှုပေါ့နော်ဒီရောဂါဖြစ်စဉ်မှာကျမတို့ရဲ့ဒီမြန်မာဒီမိုကရေစီအရေးမှာဒါပါဝင်ဆောင်ရွက်မှုတွေကဒါကောင်းမွန်တယ်လို့ပြောလို့ရတယ်ဥပမာတာဝန်ကျတဲ့ဆရာသမားတွေဆိုလို့ရှိရင်လည်းဒါသူတို့ဒီဟာပေါ့နော်အခက်အခဲတွေအနေနဲ့အများကြီးကြားရရပဲသူတို့ဟိုကလှုပ်ဆောင်ရရှိတာကိုသူတို့အဆုံးထိလုပ်သွားတယ်နောက်တစ်ခုကဒီတခြားသောဌာနတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေပေါ့နော်ဥပမာဆိုဒီကျမတို့ဝန်ကြီးဌာနကနေပြီးတော့မှပူးပေါင်းဆောင်ရွက်တာမျိုးတွေရှိတယ်နောက်တခြားသောဒီဟိုကပေါ့အဒီကုညီဆောင်ရတဲ့အဖွဲ့အစည်းတွေကိုတွေ့ရတယ်ဆိုတော့အဒီကောင်းမွန်ဆိုတာပြီးဆုံးတယ်လို့တော့အဒီပြောလို့ရတယ်အဒါထဲမှာတော့တခြားအခက်အခဲတွေရှိတာပေါ့နော်ဒီတခြားအခက်အခဲအဒီဥပဒေကိုမတိမှုကြောင့်ဖြစ်သွားတဲ့အချို့အကြောင်းများရှိတယ်ဆိုပေမဲ့လည်းအကြမ်းဖျင်းပြောရင်တော့ဒါအောင်အောင်မြင်မြင်နဲ့ဒါပြီးသွားတယ်လို့ကျွန်တော်တို့ပြောလို့ရပါတယ
်ဟုတ်ကဲ့ကိုတက်မြတ်ဆိုးရောဘယ်လိုသုံးသပ်ပါလဲအောင်အောင်မြင်မြင်ပြီးခဲ့ပါလား
ဟုတ်ကဲ့အဲ့တော့ရုပ်ကွက်ပွဲတနည်းတာကိုကြည့်မယ်ဆိုရင်တော့ဒါအောင်အောင်မြင်ပြီးသွားတယ်လို့ဒါအခိုင်အမာပြောလို့ရမယ်ပေါ့နော်ပြီးတော့ဒီအားရကျင်းတဲ့ဘွယ်ကောင်းတဲ့ကိစ္စလေးလည်းရှိတယ်ပေါ့ကျွန်တော်တို့ဒီကျွန်တော်တို့မန္တလေးတိုင်းမှာဆိုရင်ဒီ129ဦးနဲ့ဒီကာလာဒိုလေတာစာကြီးတွေနဲ့စောင့်ကြည့်တဲ့ခါမှာသူတို့စောင့်ကြည့်တဲ့မယုံနေရဲ့ဒီ90နှစ်ရှာခိုင်နှုန်းကျော်ပေါ့နော်ရခိုင်နှုန်းကျော်ကဒီကိုဗစ်ကာလာဖြစ်နေတယ်ဆိုကိုဗစ်ကာလာနဲ့ပတ်သက်တဲ့ဒီထားနဲ့ identify ဝေးတာမျိုး mass ဝေးတာမျိုးဟန်ကျက်ဝေးတာမျိုးတွေအစစနစ်နဲ့ကြလောက်သွားတာမျိုးတွေ့ရတယ်ဒါတော့သူကတစ်ခုလေးပဲပေါ့နော်ကျွန်တော်တို့ပါတွေ့ရလဲဆိုတော့ဒီဒီလိုလူရဲ့လိုချားတဲ့စိတ်ကလည်းမင်းလာပေးမယ်ကျွန်တော်ထင်တာဆိုရင်ရင်အဆိုမင်းလာပေးမို့ရလဲရှော့လိမ့်မယ်ကျွန်တော်သုံးသပ်ထားတာဒါပေမဲ့တကယ်တမ်းမှာကြတော့မင်းလာပေးမို့လားအရင်များတယ်အဲ့တော့လူရန်ရှည်ရည်တော့ဖြစ်တယ်ဒါပေမဲ့စနစ်ကြပဲတန်းစီတာကိုတွေ့ရတယ်မတ်ချက်တွေရောဖြည့်ရှိစပြပြအကုန်ပါတယ်ပြောချင်တာကတော့ ဒီတော်အောင်မြင်မြင်နဲ့ပြီးသွားပါတယ်အားရစီနဲ့ကောင်းပါတယ်ဟုတ
်ကဲ့ဆီမှာပို့ဆိုတော့အခုဒီတနင်္လာနေ့ဆိုရင်ဒီမှာလောက်ကိုယ့်ရဲ့တနင်္လာနေ့မှာအချို့ရုပ်ောက်ပဲစောင့်ကြည့်လာတဲ့အဖွဲ့တွေကကနဦးအစီအစဉ်ကစားပြီးတို့လိလာထားတော့ထုတ်ပြန်တာလေးကျွန်တော်တွေ့ရပါတယ်ဆိုတော့ base အဖွဲ့ကလည်းပဲအဖွဲ့ကြီးတွေကတနိုင်ငံလုံးစောင့်ကြည့်လာခဲ့တော့ base အဖွဲ့ရဲ့အပြောကတော့ရေကောက်ပွဲဖြစ်စဉ်တစ်ခုလုံးပေါ်ကိုတက်ရောက်တဲ့ဒါကြီးမာတဲ့ချုပ်ရင်းချက်အားနည်းချက်ကျွန်တော်အနေနဲ့ဆိုရင်သူကစကလုံးတိကျတယ်မဟုတ်ဘူးဆိုတော့ပတမာမှုပေါ့နော်မေရေကောက်ပွဲနဲ့ပတ်သက်တဲ့နည်းနဲ့တမာမှုစသည်အားဖြင့်အဲ့လိုမျိုးတွေကရေကောက်ပွဲဖြစ်စဉ်တစ်ခုလုံးပေါ်ကိုထိခိုက်ရလောက်အောင်ကြီးမာတဲ့ချုပ်ရင်းချက်အားနည်းချက်တွေမရှိခဲ့ဘူးလို့ base အဖွဲ့ကပြောတော့မှန်မှန်မြန်မြန်တင်ရောအဲ့ဒီပုံမှာသဘောတူပါလား
အဟုတ်ပါတယ်ရှင်ဟုတ်။ဒါဆိုကျမတို့မနေရဆိုရင်ကျမတို့ရဲ့ဒီရေကောက်ပွဲလေးလာသူများကပေးပို့လာတဲ့ဒီ incident report တွေပေါ့နော်။အဲဒီဒုထဖြစ်စဉ်တွေကိုကျမတို့ဒီရရှိခဲ့တယ်။ဆိုတော့အဲ့ဒီမှာလည်းပဲကျမတို့ဒီဟောပေါ့ဒီပုံမှန်ဒီအငင်းပွားမှုဥမာတူတူမဲနဲ့ပတ်သက်တဲ့ကိစ္စရှိမယ်။အဲနောက်ပြီးတော့ဒီမဲရုံမှာဒီလေးလာခွင့်မရတဲ့အခြေအနေမျိုးလေးတွေနောက်တချို့တော့ဒီမမဲပေးခွင့် social နဲ့ဟာလေးဒီလိုမျိုးလေးတွေတော့ကြိုကြားကြိုကြားတော့ရှိတယ်။ဒါပေမဲ့သို့တော်လည်းပဲဒီရေကောက်ပွဲရဲ့ရလက်ကြီးတစ်ခုလုံးကိုအဲဒီကြောင်းတဲ့နိုင်တော့တဲ့ဒီကြီးမားတဲ့ impact တွေတော့ဒါမရှိဘူးပေါ့နော်တချို့တော့ case တွေဒီဟိုကနှစ်ခုသုံးခုလောက်ကလွဲလို့စတိပုံစံမျိုးတော့ကျွန်တော်တို့ဟိုကတွေ့ရတယ်ပေါ့နော
်ဟုတ်ကဲ့ကိုယ်တမ်းမြတ်ဆိုရောဒီချုံရင်းချက်အားနဲ့ကျဲစားပြပြန်ဒါတွေဒီရုပ်ောက်ပွဲဖြစ်စဉ်တစ်ခုလုံးပေါ်ကိုရုပ်ောက်ပွဲကြလက်ကြီးတစ်ခုလုံးကိုအပြောင်းလဲထိခိုက်သွားနိုင်တဲ့အခြေအနေမျိုးမရှိခဲ့ဘူးလို့ပြောတာကိုသဘောတူပါလား
ဟုတ်ကဲ့အဲ့တော့သဘောတူပါတယ်ဒီရုပ်ောက်ပွဲဖြစ်စဉ်တစ်ခုလုံးကိုပြန်ခြုံကြည့်မယ်ဆိုရင်တော့ဆမမမနတာပြောသလိုပဲအနေချင်းသောချုံရင်းမှုလေးတွေတော့ရှိခဲ့တယ်ဒါပေမဲ့ဒီကောက်ပွဲဖြစ်စဉ်တစ်ခုလုံးကိုပြောင်းလဲသွားစေနိုင်အောင်ပဲမတမာမှုမျိုးမရှိခဲ့ဘူးလို့ကျွန်တော်တို့ပြောရင်အဲမှာပြောလို့ရပါတယ
်ဟုတ်ကဲ့ဆိုတော့ဟိုတစ်ခုလုံးကိုတော့ထိခိုက်ဖွယ်မရှိဘူးဒါပေမဲ့ခုနလိုတချို့နေရာတွေမှာပေါ့နော်နေရာတွေမှာတကယ်ကြီးတက်မြတ်ဖြစ်တာမဟုတ်ဘူးဆိုတော့ဖြစ်ရတစ်ခုကဖြစ်စဉ်တစ်ခုကဥပမာဆိုကြပါစို့ကျွန်တော်တို့ဇေတုံးအတုဆိုကြပါစို့သူကဇေတုံးအတုဆိုတဲ့ဖြစ်ရပြီးနေရာအများစုမှာသူကကြဲကြဲတက်မြတ်ဖြစ်တာမဟုတ်ဘူးသူကတိကျဖြစ်စဉ်တွေဖြစ်တယ်နောက်တစ်ခုဆိုရင်ကျွန်တော်တို့ဥပမာမဲဆာရမကောင်းတာမျိုးလို့ဇေတုံးမှင်ညံ့တာစသဖြင့်ပေါ့ဆိုအဲ့လိုမျိုးကြဲကြဲတက်မြတ်ဖြစ်စဉ်တွေတော့မရှိဘူးသူကဖြစ်စဉ်လေးတွေတော့ရှိခဲ့တယ်ဆိုတော့မမျက်နှာနဲ့တင်သူလေးလာထားတဲ့လောက်အဓိကဘလို့ဖြစ်စဉ်မျိုးတွေရှိခဲ့တာပါလဲ
ဆိုအတိအကတော့ကျွန်တော်တို့ဥမာပေါ့ဥပဒေနဲ့ဒီလုံလီးကိုက်ကြီးတွေကိုမသိရှိမှုကြောင့်ပေါ့လေဥမာဒီညနေမှာကျွန်တော်တို့ကဒီမရုပ်နေမှာမရည်တက်ပြီးတဲ့အချိန်မှာဒီပုံစံ16ပေါ့နော်ပုံစံ16ကိုဒီကြေညာထားမယ်အာဒီရွေးကောက်ပွဲလေးလာသူတွေနောက်ပါတီရသူတွေနော်နောက်ပြီးတော့ဒီပါတီအတိတက်တွေရှိရမယ်ဆိုတဲ့ဟာမျိုးကဒါပါထားပြီးသားဖြစ်တယ်ပေါ့နော်ဒါပေမဲ့လည်းအချို့သောမရုပ်နေမှာဒီမှာဒီရလက်ကိုမကြေညာပေးတာမျိုးပေါ့နော်ဥမာရလက်ကိုကြေညာပေးရဆိုရင်ဒါဟိုပါဘောဒီရုပ်ောက်ဘက်တစ်ခုရဲ့ဒီပူလင်းမြင်တာမှုကိုပို့ပြီးတော့မှအားကောင်းစေတဲ့ဟာပေါ့နော်ဒီပို့ပြီးတော့မှအများပြည်သူကလက်ခံလာမယ်အပြည်သူတွေကဒါတည်င်းချက်လက်တွေကိုပို့ပြီးသိရှိနိုင်မယ်နောက်တို့ဒီလေးလာတွေ့ရှိခဲ့တဲ့အကြောင်းအရာတွေကိုပို့ပြီးတော့မှမိမိရဲ့ရိပ်ရွာတွေမှာကြည်ကြဲမြတ်မြတ်ပြောနိုင်တယ်ပေါ့နော်ဆိုတော့ဒီလိုဟာမျိုးလေးတွေပေါ်မှာဒီမသိရှိမှုတချို့ရှိတယ်ပေါ့နော်နောက်ချက်ကတော့ဒီတို့ဟာပေါ့မဲတူတင်မဲကိစ္စမှာနည်းနည်းတချို့ကိစ္စလေးတွေရှိခဲ့တယ်အဲနောက်ဆုံးတစ်ခုကကျတော့ကျွန်တော်တို့ဒီမဲဆန္ဒရှင်ပေါ့နော်တချို့တော့မဲဆန္ဒရှင်ပြည်သူလူတွေနေနေတော့ဥမာပုံစံ၃ကကြီးကိုဖြစ်ထားတယ်ဆိုပေမဲ့လည်းပဲတကယ်တမ်းမှာနောက်ဆုံးရက်ကျတော့ပါမလာဘူးဆိုတဲ့ဟာမျိုးတွေပေါ့နော
်ဆိုတော့ဒီ
ဟုတ်တယ်ဟိုဟာပေါ့အဲဒီမဲဆန္ဒရှင်တွေရဲ့မဲပေးခွင့်တချို့တော့တိုင်းရင်းသားဥမာညံကုန်မှာဆိုရင်အချို့နေရာတွေမှာရခိုင်ပမာဆိုရင်အပေးလို့မရဘူးပေါ့နော်ဆိုတဲ့ဟာမျိုးပေါ့အဲအဲ့လိုမျိုးပုံစံမျိုးလေးတွေကတော့မေပေးခွင့်ဒီဆုံးချုပ်မှုအချို့တော့အနေငယ်ရှိခဲ့တယ်လို့ဒီလိုပြောလို့တော့ရပါတယ
်ဟုတ်ကဲ့ကိုတမက်ဆိုရောဘယ်လိုတွေ့ခဲ့ပါလဲဘာတွေအဓိကတွေ့ခဲ့ပါလဲကိုတမက်ဆိုလို့ဒီတာပဲမှာ
ဟုတ်ကျွန်တော်ကမလေးတိုင်းဆောင်ကြည့်တာဆိုမလေးတိုင်းပေါ့အဲ့တော့ဒီကြီးမားတဲ့ဒီပြောင်းလဲမှုဖြစ်နေတဲ့နောက်တဲ့ဒီမတမာမှုလို့ဟာမျိုးတွေတော့မတွေ့ခဲ့ဘူးဒါပေမဲ့ပြဿနာအနေလေးငယ်လေးတော့ရှိခဲ့တယ်ဥပမာပါလဲဆိုရင်ဒီရွေးကောက်ပွဲမယုံမှုတွေကမယုံမှုတွေကဒီရုပ်ဘလေးလာဆောင်ကြည့်သူဒီပထမပိုင်းမှာတော့တော့ဒီဘုံမပေးတာမျိုးရှိတယ်ဒါပေမဲ့ညီနေဆောင်ရတဲ့အခါမှာမာဒီအဆင်ပြေသွားတော့ဒါပေမဲ့ပြောပွဲမှာရှိတဲ့မဲယုံလေးကတော့အုတ်ချွေမှုကဝင်လို့ဆက်ပြီးတော့ဒီကျွန်တော်တို့ရဲ့ဆောင်ကြည့်လေးလာသူတူကိုဆောင်ကြည့်ကမပြူတာမျိုးပေါ့အဲ့လိုမျိုးကိစ္စလေးတွေတော့ရှိခဲ့တယ်ဒါပြင်ပါရရှိမှာလဲဆိုရင်တော့ဒီညဉ့်ညံပဲမှာဆိုတစိမ့်တုံးအတူကိစ္စလေးတစ်ခုတက်သွားတယ်ပြီးရင်တော့ဒီမလေးမျိုးပေါ်ဆိုရင်တော့လည်းချမ်းသာသာစီမျိုးနဲ့ပဲမှာဒီအေးပေါ့နော်ဒီမဲ့ုံမှုလက်မှတ်မပါပဲနဲ့ဒီနှစ်ရွက်လောက်ပေါ့နော်ဒီကောင်မျိုးဆိုလဲဒါသတိလွတ်လွတ်ဖြစ်သွားတဲ့ကိစ္စမျိုးဘလိုမျိုးတမဲရွေးတာမဟုတ်မျက်နှာစာရွက်နှစ်ရွက်လောက်ပါသွားတာမျိုးပေါ့နော်ဟောအဲ့လိုမျိုးကိစ္စလေးရှိတယ်တစိမ့်တုံးမြင်မထိုင်ပါလေပေါ့အဲ့လိုကိစ္စအပေးဖွဲလေးတွေပဲတွေ့ရပါတယ်အဲ့တော့ဒီတော့ဒီတစ်ခုပါဖြစ်စဉ်ကကျွတ်တင်ပေးတဲ့ဟာမှများလာတဲ့အချိန်မှာပေးနှုန်းကများတဲ့အချိန်မှာဒီမဲ့ရွေးတွင်မှုဖြစ်စဉ်ကအရန်ကြာသွားတာပေါ့နော်ဒါတစ်ခုကလွှင့်ရင်ကျန်တာအဲ့တော့အဆင်ပြေပါတယ်
ဟုတ်ကဲ့ခင်ဗျာအတိဖြစ်ခဲ့တဲ့ကိစ္စလေးတွေပေါ့ခုနမနက်နနာတင်ရောက်ကိုတမဲဆိုပြောသွားတဲ့ကိစ္စလေးတွေဖြစ်စဉ်တွေပေါ့လေအဲ့ဒါတွေကအဓိကအလားဘယ်လိုအားနည်းချက်ကြောင့်ဖြစ်ခဲ့တယ်လို့ပြောလို့ရမလဲ
အဓိကတော့ကျွန်တော်တို့ကဟိုပါပေါ့ဒီရွေးကောက်ပွဲပေါ့2010မှာကျွန်တော်တို့ရွေးကောက်ပွဲလုပ်တယ်2015မှာလည်းလုပ်တယ်အဲဒီ2020ရဲ့အထူးချက်ကတော့ကျွန်တော်တို့ဒီကက်ယောဂါဖြစ်ပွားနေတဲ့အချိန်ဖြစ်တယ်ပေါ့နော်ဆိုတဲ့အခါကျတော့ကျွန်တော်တို့ဒီနောက်ပိုင်းမှာဆိုရင်ဒီသင်ငန်းသားတွေဟိုယူပြီးတော့မှအဲဒီကက်ယောဂါဖြစ်ပွားတဲ့အချိန်မှာဆိုဘယ်လိုမျိုးပုံစံနဲ
့ဒီ
ပြင်ဆင်မလဲဆိုတဲ့ဟာမျိုးတွေပေါ့နော်ဒါမျိုးတွေကိုလည်းဒီဥပဒေနဲ့ဥပဒေတွေမှာထည့်သွင်းပြီးတော့မှအာဒါပြင်ဆင်ရေးဆွဲဖို့တွေကျွန်တော်တို့အဲဒီလှုပ်ဆောင်မှုလိုအပ်မယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီနည်းပညာတွေကိုပုံမှန်သုံးစွဲနာနိုင်ဖို့ပေါ့နော်ဒီလိုကက်ယောဂါအခြေအနေဆိုတာဒီဟာဒီယောဂါတစ်ခုတည်းမဟုတ်ဘဲနဲ့တခြားတစ်ခုဆိုတာလည်းထပ်ပြီးတော့ဒါဖြစ်လာနိုင်လို့ရှိတယ်နော်အဲ့လိုမျိုးဆိုရင်ကျွန်တော်တို့ကနောက်ဒီ online ကနေပြီးတော့ဒီ messenger ရှင်တွေကိုမက်ဆေ့ချ်စနိုင်အောင်အချို့သောနိုင်ငံတွေမှာဆိုရင်ကျွန်တော်တို့ဖုန်းနဲ့ကနေပြီးတော့ message ဆိုတော့လုတ်လိုက်တာနဲ့နော်ဒီဘေးမဲရုံမှာပေးရမယ်ဒါဘလို့ဆိုတာလို့သိသွားမယ်အခုဆိုရင်တော့ဗုဒ္ဓစစ်တွေပါလိုက်ပေးရတယ်ပါ냐ဆိုတော့ငကယ်တန်းတော့အငင်းပွားစရာရှိနိုင်တယ်လေဒါလူတယောက်ကပေးပြီးသားလူတယောက်ကထက်ပြီးတော့ပေးမှလားဒီဟာဘလို့စိတ်ချရမလဲဆိုရဲဒီတန်တရားဖြစ်မှုတွေဟာကျွန်တော်တို့ဒီအခုကရွေးကောက်ပွဲကြီးပြီးသွားတယ်ဆိုပေမဲ့ဒါကကျွန်တော်တို့စိတ်ချလို့ရတဲ့အနေအထားမျိုးမဟုတ်သေးပဲနဲ့ဒါကန်ကန်ကွက်မယ်ဒီဟာအငင်းပွားမှုတွေဆက်ပြီးတော့ဒါဖြစ်သွားဖြစ်မှာပဲပေါ့နော်ဒီခြေလျာဖြစ်နေတယ်ဆိုတော့နောက်ပိုင်းနိုင်ရင်ကျွန်တော်တို့ကဒီ digital နည်းပညာကိုသုံးပြီးတော့ပုံမူပြီးတော့မှဒီဟိုပါပေါ့ဒီပြည်သူလူထုရဲ့ဒီသတင်းအချက်လက်ပေါ့နော်အထူးသဖြင့်ကတော့ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းအချက်လက်တွေကိုရယူနိုင်မှုဆိုတဲ့ဟာမျိုးတွေကိုကျွန်တော်တို့ဒီရွေးကောက်ပွဲဥပဒေနည်းဥပဒေတွေမှာကိုထည့်သွင်းပြီးတော့မှပြင်ဆင်ရေးဆွဲပြီးတော့မှဒီလိုအပ်တဲ့ဒီပြင်ဆင်ချက်တွေကိုတော့ကျွန်တော်တို့ရွေးကောက်ပွဲအပြီးမှာဒါရွေးကောက်ပွဲကော်မရှင်အပါအဝင်ဒါသက်ဆိုင်ရာဒီပါဝင်ပတ်သက်တဲ့သူတွေအားလုံးကပြန်ထိုင်ပြီးတော့ကျွန်တော်တို့ဒီဆိုပါပေါ့ဒီအတွေ့အကြုံတွေမျှဝေပြီးတော့မှပိုကောင်းတဲ့ဒီအကြံပြုချက်တွေကိုထွက်လာဖို့အတွက်ကျွန်တော်တို့ဒီလှုပ်ဆောင်ပါမှာပေါ့နော
်ဟုတ်ကဲ့ကိုယ်တမက်ဆိုရောဒီပြီးခဲ့တဲ့ဖြစ်ခဲ့တဲ့အခြေအနေဖြစ်စဉ်တွေကအဓိကဘာအားနည်းချက်ဘာချူရင်းချက်ကြောင့်ဖြစ်တယ်လို့သုံးသပ်တယ်လဲ
ဟုတ်ကဲ့အဓိကဒီမှာတော့ဒီကျော်လွားတဲ့ကေကေရောဂိုဗန်နိုင်ဒီကိစ္စလို့ကျွန်တော်တို့မြင်ပါတယ်အရင်ကောက်ပတ်စုနေကမှပြောပြဖို့ရတယ်ပေါ့နော်အဲ့တော့ကိုဗစ် -19 အခြေအနေအကြောင်းကိုပြောဖြစ်လဲဆိုဒီမဲယုံမှုတွေဒီကော်မရှင်အဖွဲ့ကိုအတိအကျကိုပေါ့နော်ဒီသင်တန်းပို့ချမှုပိုင်းနေမှာတော့အားနည်းခဲ့ရမှာရှိတယ်ပေါ့နော်အဲ့လိုမျိုးတွေရှိတဲ့အတွက်ကြောင့်မို့တချို့လုံလုံလုံနေတိုင်းဖိုင်နေမှာဒီကျွမ်းကျင်မှုအားနည်းတဲ့အတွက်အားနည်းတဲ့အခါမှာဆုံးဖြတ်မှုအလွယ်မှာလေးလောက်တာမျိုးလေးတွေကျုံလာတာမျိုးရှိတယ်ပြီးတော့နောက်တစ်ခုကတော့ဒီတချို့ခါလေးတွေမှာဖြစ်သွားတဲ့ကိစ္စကပါလို့ဒီ online ကိုအတုံးကောင်းကောင်းအကျွမ်းတော်ဝင်မရှိကြဘူးပေါ့နော်ဒီတချို့အသေးအချင်းတွေသူအများစုကဒီထဲမှာပါဝင်နေရတာပါဝင်နေရတဲ့အားဖြစ်တဲ့အတွက်ကြောင့်မို့online ကိုအတုံးမပြုတ်တဲ့အချိန်မှာဒီသင်တန်းတက်ရောက်တဲ့ကိစ္စတွေပါတယ် online ကပဲလောက်ရတာဆိုတော့အဲ့လိုအချိန်မှာတော့စိတ်ဝင်စားမှုအားနည်းရမျိုးတွေလေကျောင်းဖြစ်ပါလေတင်နေပြီးမရှိခဲ့တယ်ဆိုတော့မှပေါ့နော် online နဲ့အကျွမ်းမဝင်နေတဲ့အချိန်မှာဒီလိုသိရှိမှုပိုင်းတွေကအားနေခဲ့တာပေါ့နော်အဲ့လိုမျိုးဟိုအကြောင်းမို့လဲဖြစ်မယ်လို့ထင်ပါတယ်ပြီးတော့နောက်တစ်ချက်ကတော့ဟိုတချို့သောကိစ္စလေးတွေကတော့မထင်မှဖြစ်နေဘယ်သူမှတော့ရည်ရွယ်ပြီးတော့လုပ်လိုက်တာတော့မဟုတ်ဘူးပေါ့နော်ဟုတ်ကဲ့ဒီလိုပဲဖြစ်သွားတဲ့အားမျိုးလေးတွေလည်းရှိကောင်းရှိပါလိမ့်မယ်ဟုတ်ကဲ
့ဟုတ်ကဲ့ခင်ဗျာနောက်တစ်ခုကကျွန်တော်တို့ဒီမဲလာထဲတူစီအတွက်ပေါ့နော်ကျွန်တော်ချူသားချူသားတဲ့ရင်လေးတွေတွေ့ပါတယ်ဒီနှစ်ကလာဆန္ဒမဲပေးခွင့်ရတဲ့ပေးခွင့်ရှိတဲ့အရေးအတွက်ကလည်းများတယ်မဲပေးတဲ့လူအရေးအတွက်လည်းများတယ်လို့အကြမ်းဖြင့်ပြောကြတယ်ဆိုတော့မနေ့ကတည်းကဘလို့တွေ့နေတယ်ဒီ2020ရွေးကောက်ပွဲကြီး2015ရွေးကောက်ပွဲကလည်းဆိုင်ရင်မဲပေးသူအရေးအတွက်ပိုများတယ်လို့ကျွန်တော်တို့ပြောနိုင်ပါလား
ရာခိုင်နှုန်းတော့မထွက်သေးပြီမယ်ကျွန်တော်မျက်စိထဲမှာပေါ့နော်ရာခိုင်နှုန်းတော့ကျွန်တော်တိကျမသိသေးဘူးဒါပေမဲ့ညားတယ်လို့ကျွန်တော်တို့တွက်ဆလို့ရတယ်ပေါ့နော်ဘာလို့ဆိုတော့ဒီဟိုဟာဒီမဲထွက်ပေးတဲ့လူတွေကတောက်လျှောက်တာကျွတ်တင်မဲတွေပေးပြီးနေတာတော့မှဒီညနေ၄နာရီအထိဟိုဟာရှိနေတော့မယ်ပေါ့နော်ဆိုတော့အဲ့လိုမျိုးဆိုတော့ကျွန်မထင်တယ်မများဘူးဆိုရင်တော့ဒီဟိုဟာစိတ်မကွာလောက်ဘူးပေါ့နော်ဟိုနေသွားမယ်အများကြီးနေသွားမယ်အနေအထားမျိုးမှမရှိဘူးပေါ့နော
်ဟုတ်ကဲ့ကိုတက်နေဆိုလို့မန္တလေးတိုင်းတက်မှာရောမဲပေးသူအရှိ
တယ်ကြားတယ
်လို့ပြောလို့ရလား
ဟုတ်ကဲ့ကျွန်တော်လည်းဒီအရေးအတွက်တော့အဲ့ဒီဒီကြတာမှာဖြစ်သေးဘူးဒါပေမဲ့ကျွန်တော်အမြင်ရတော့ညားတယ်ပေါ့နော်ကျွန်တော်ပြီးတော့မဲယုံတွေကိုလိလာသွားရောက်လိလာတဲ့အခါမှာလဲဒီမဲလာပေးတဲ့နှုန်းကဒီတယုံနဲ့တယုံမှာဆိုရင်တော်တော်လေးကိုအရေးပြင်းများတာကိုတွေ့ရတယ်ပေါ့နော်ဥပမာသူ1000ရှိရဲဆိုရင်900လောက်လာပေးတယ်ပေါ့နော်အဲ့တော့ဒီ300ခန့်လောက်ပဲမပေးတာမျိုးပေါ့အဲ့လိုမျိုးဆိုအနေအထားမျိုးမှာတွေ့ရတယ်ပေါ့ဒါကတော့ဒါဒီကျွန်တော်သွားပြီးတော့လိလာခဲ့တဲ့မဲယုံတွေပေါ့နော်အဲ့လိုမျိုးဆိုတော့ဒီကျွတ်တမဲပေးပြတာတော့မှဒီကျွန်တော်တချို့မဲယုံတွေမှာတော့သူတန်းစီနေရတဲ့ဟာကတဏီကုန်နေပါပဲတော့ဆော့ပုံမှန်တိုင်းရှိနေတယ်။ဟိုနေခင်းမှာလူပဲကျဲသွားလိမ့်မယ်လို့ထင်တာပဲ။ဒါပေမဲ့နေခင်းမှာလည်းမဲပြီးတဲ့သူကတော့အရေးတို့ကများနေသေးတာပဲ
။ဟုတ်
တော့တော့အကြမ်းများဖြစ်တော့ဒီမဲပြီးတဲ့ဥကြီးကတော်တော်များများကိုထွက်လာတယ်ပေါ့။2015ခုနှစ်က ရမယ်ကျွန်တော်ယူဆတယ်
ဒီချက်ကအမြဲတမ်းရေးကြည့်ရလို့ကျွန်တော်ယူဆရတယ်လေ။ဘာကြောင့်လဲဆိုတော့မဲပေးသူအခြေအတွက်များမှတာလျင်မဲဆန္ဒရှင်အများစုရဲ့လုပ်ပိုင်ခွင့်အာဏာအနှင်းချင်းကိုသက်ဆိုင်ရာလွတ်တော်ကိုယ်စားလှယ်တည်တည်ရာရရှိချမှာဦးနော်။ဥပမာကျွန်တော်တို့ကတရားမဲတရားရာခိုင်တို့မဲပေးခွင့်ရှိတဲ့နေရာမှာမဲလာပေးတဲ့လူက40ပဲရှိမယ်။အဲ့ဒီမှာနိုင်တဲ့လူက21နဲ့နိုင်တယ်ဆိုတဲ့အခါကျရင်တရားလုံးရဲ့အချိုးနဲ့ပြောလိုက်ရင်သူက21လို့ဖြစ်သွားမှာဆိုတော့ဒီချက်ကအမြဲတမ်းရေးကြည့်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်။ဆိုတော့ကျွန်တော်အဓိကအခုဒီညဆွေးနွေးကြတဲ့ဒီကမေကွန်ကဒီမေကွန်မှာလက်ရှိပြီးသွားတဲ့မြန်မာနိုင်ငံရဲ့ရွေးကောက်ပွဲတည်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်တယ်လို့အမျက်နံနံတင်လို့ကိုတက်တဲ့ဆူလို့စောင့်ကြည့်လာသူတွေနဲ့အခိုင်အမာပြောနိုင်ပါလားဘလောက်ယာကိုင်းလုံးဒီပြောနိုင်ပါလဲမျက်နံနံတင်အရှင်ပြောပေးပါအ
ဲ့ရကလေးဆရာကရှူတောင်းပေါ်မှာမူတည်တာပေါ့နော်အဲရှူတောင်းပေါ်မှာမူတည်တယ်ဆိုတာကတော့ကျွန်တော်တို့ကခုနကအရှိမမအကောင့်နေကြီးပဲပြောသွားတယ်ဆိုတော့ဒါကဘာလဲဆိုတော့ကျွန်တော်တို့ကရွေးကောက်ပွဲနေ့မှာမြင်ရတဲ့အဲ့ဒီကိစ္စရက်ကိုပဲကျမတို့ကဒီ process ကိုကျမတို့ကပြောတာပေါ့နော်။ပြောတယ်ဆိုတဲ့အခါကျတော့ဒီကျမတို့ဒီရေကောက်ပွဲနေ့တနေ့လေးကိုလေ့လာတဲ့သူတွေအတွက်ဆိုရင်တော့ဒါကောင်းတယ်လို့ကျမတို့ဒီရေကွေးကပြောလို့ရတယ်။ဒါပေမဲ့ရေကောက်ပွဲဖြစ်စဉ်တစ်ခုလုံးအနေနဲ့ကျတော့မတူနိုင်ဘူးပေါ့နော်။ဘာလို့လဲဆိုတော့ဥပမာဒီလူ့ခွင့်ရေးရှုထောင့်ကနေပြီးတော့ရက်တည်ပြီးတော့မှနေတဲ့တော့ဒီအခွင့်အရေးပေါ့နော်။သို့မဟုတ်မဲဆန္ဒရှင်တွေအတွက်ဆိုရင်တော့ဥပမာဆိုရင်ကျမတို့ကလွတ်လပ်တယ်လို့ဒီအတိတ်ရဲ့ဖွင့်တဲ့နေရာမှာဥပမာကိုဗစ်အခက်အခဲကြောင့်မလို့ကျမတို့ကမဲဆန္ဒရှင်မှုတွေကိုမလုံနိုင်ခဲ့ရဘူး။တချို့ကိုယ်စားလှယ်လောင်းနေဆိုရင်ဒါဒီလူလက်ဆောင်ဟောပြောစည်းရုံးခွင့်နဲ့ပတ်သက်လို့ဒီပြည်ပြင်တားမြစ်မှုတွေရှိခဲ့ရတယ်။ဒါဆိုဒါကျမတို့ဒီတချို့သောကိုယ်စားလှယ်လောင်းနေဆိုလို့ရှိရင်လေကျမတို့ဒီပယ်ဟွာပေါ့နော်ကိုယ်စားလှယ်လောင်းနေစင်းသွင်းတဲ့အခါမှာဒါပယ်ဖြတ်ခံဟွာပေါ့နော်ဒီဟွာပေါဝင်ခွင့်မရခဲ့ဘူးဆိုတဲ့အနေအထားမျိုးတွေကိုတွေ့ရတယ်။ဒါကိုကျမတို့အဲ့လိုပြောလို့ဒါရွေးကောက်ပွဲကော်မရှင်ကိုကျမတို့အပြစ်ပြောရမှာမဟုတ်ဘူးနော်။ဒါဆိုရှိတဲ့ဥပဒေအတိုင်းဒီဆောင်ရွက်တဲ့အခါမှာပေါ့နော်။အဲ့ဒီအခါကျတော့ကျမတို့ဒီလူ့ခွင့်ရေးသမားတွေနော်ဒီရှုထောင့်ကနေကြည့်ကြဆိုရင်တော့ဒါလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်ဖို့ဆိုတာကဒါတိတ်ပြီးတော့ဒါဟွာမဖြစ်
ဒီပြည်ဆိုမှုရှိ
ဘူးပေါ့နော်။ပြည်ဆိုမှုတော့မရှိဘူး။ဆိုတဲ့အခါကျတော့ကျမတို့ဒီဥပဒေရေးရာပြည်စင်မှုတို့ဒါပြန်ပြီးတော့မှဆွေးနွေးရမယ်အပိုင်းဖြစ်သွားမှာပေါ့နော်။ဆိုတော့ဒါရှိမှရှိအပိုင်းတော့မှဆိုရင်ရခိုင်လိုဟာမျိုးမှဆိုရင်ဒါအင်တာနက်မရဘူး။ဆိုတော့အင်တာနက်မရတော့ဘာဖြစ်လဲ။ဒါဆိုလို့ရှိရင်ကျမတို့ဒီအဲ့ဒီဒေတာမှရှိတဲ့သူတွေအတွက်မဲဆန္ဒရှင်တည်င်းအချက်လက်ပေါ့နော်။ဒီရုပ်ောက်ပွဲတည်င်းတွေဒါကိုယ်စားလှယ်လောင်းနေရဲ့ဒီတည်င်းအချက်လက်တွေရယူဖို့အတွက်သူတို့မှဒါဆူးချုံပေးရတယ်။ဒါမဲဆန္ဒရှင်တွေအတွက်ကိုဒါဒီဟိုပေါ့ဒါလို့အခုရေးမဖြစ်တဲ့အနေအထားမျိုးတစ်ခုဖြစ်တယ်။နောက်တစ်ခုကတော့ရုပ်ောက်ပွဲမကျင်းပနိုင်တဲ့နေပြည်တော်ရှိဖြစ်ခြင်းဟာလေ။ဒါပြောမယ်ဆိုသူတို့တွေအတွက်တော့မတရားဘူးပေါ့နော်။ကျမတို့ကတော့ကျမတို့အနေနဲ့တရားတွေလို့ပြောနေပေမဲ့လေအခြားသောသူတွေနေရာတွေလို့ဖြစ်ချင်မှဖြစ်မှာပေါ့လေ။အဲ့တော့ဘယ်လိုအောင်မလဲဆိုတော့သူ့ရဲ့ဒေတာအသီးသီးမှဖြစ်တဲ့အခြေအနေတွေနဲ့ဒီဒေတာခံပြည်သူလူထုရဲ့ဒီတုံ့တက်မှုကသာပို့ပြီးတော့မှမှန်ကန်လိမ့်မယ်ပေါ့နော်ကျမတို့အနေနဲ့ကတော့ဒီပြည်စင်ပေါ်မှာဂျုံကုန်ပြီးတော့သုံးပြတယ်အစည်းအခမ်းကတော့လာဖြစ်တဲ့အတွက်ဒါဒီတရားမြတ်ကဆိုတော့ဆောင်ရွက်ခဲ့တယ်လို့တော့ကျမတို့ဒီယူဆနိုင်ပွဲရှိတယ်။ဒါပေမဲ့အသေးစိတ်အချက်လက်တွေကတော့ကျမတို့ကခုနရွေးကောက်ပွဲကန့်ကွက်ထားတယ်။နောက်ဆက်ပြီးတော့မှဒီကော်မရှင်ရဲ့ဒီဆုံးဖြတ်ချက်တွေပေါ့နော်။ခုလုံးရဲ့ဆုံးဖြတ်ချက်တွေဒီနေရာတွေပေါ်မှာမူတည်ပြီးတော့ဆက်ပြီးတော့မှလေ့လာဆောင်ရွက်ဖို့လိုပါလိမ့်မယ်ပေါ့နော်
။ဟုတ်ကဲ့။ကိုတက်မဲ့ဆိုရောဒီရွေးကောက်ပွဲဟာလက်ပြီးတရားမြတ်တဲ့ရွေးကောက်ပွဲဖြစ်တယ်လို့အခိုင်အမာပြောနိုင်မလား။ဘလောက်ရခိုင်မှုပြောနိုင်မလဲ
။ဟုတ်ကဲ့ဆရာကြီးဆမမမနန္ဒပြောသလိုပဲကျွန်တော်ရွေးကောက်ပွဲတရက်တည်းကိုဟိုဒီရွေးကောက်အဖြစ်ကြည့်မယ်ဆိုရင်တော့ကျွန်တော်နောက်ပြည်လို့ယူကောက်ပွဲအပွဲလွတ်လပ်ပြီးတရားမျှတယူကောက်ပွဲဖြစ်တယ်လို့ဟိုကျွန်တော်တို့သုံးသပ်လို့ရတယ်နော်ဒါပေမဲ့လည်းဒီယူကောက်ပွဲဆိုတာကဒီ process ဖြစ်ဒီဖြစ်စဉ်တစ်ခုဖြစ်တဲ့အတွက်ကြောင့်တစ်ခုလုံးကိုပြန်ကြည့်တဲ့အခါမှာတော့တချို့ဟာတွေကမေကွန်ထုတ်စီရတွေကတော့ဒီတရားလွတ်လပ်ပြီးတရားမျှတယူကောက်ပွဲဖြစ်ရလားဆိုတဲ့အမျိုးမေကွန်ထုတ်စီရတွေကတော့ရှိနေသေးတယ်ဘုနော်အဲ့တော့ခုနဆရာမပြောသလိုဒီကျွန်တော်ကြည့်တဲ့ shoot down အပေါ်မှာပဲမူတည်နေတယ်ပြောတယ်အဲ့တော့ကျွန်တော်တို့တချို့အပိုင်းတွေမှာဒီယူကောက်ပွဲဖြစ်စဉ်တွေကိုပြန်ကြည့်မယ်ဆိုရင်လုံထုံလုံးဒီဘက်မှာအားနေချက်တွေရှိနေတာမျိုးတွေတွေ့ရတယ်ပြီးတော့နော်လွယ်မကဒီဆုံးဖြတ်တဲ့ကိစ္စလိုဟာမျိုးတွေလည်းဒါဒီတချို့ဟာတွေမှာလည်းရှိခဲ့တယ်ပေါ့နော်ရှိခဲ့တော့အဲ့တော့ဆိုလိုချင်တာကတော့ဒီဥပဒေမျိုးတွေကြီးကတော့ပြင်ဖို့တော့ပြင်တဲ့ဟာတွေလည်းရှိတာတယ်ပေါ့နော်အဲ့တော့ပြောချင်တာကတော့ဟိုဒီလွတ်လပ်ပြီးတရားမျှတရွေးကောက်ပွဲဒါကဒီမဲပေးတဲ့နေ့တင်နေလေကြီးမယ်ဆိုတော့ဒါအဲ့ဖြစ်စဉ်ကတော့ဖြစ်တယ်လို့ဒါပြောလို့ရတယ်။ယူကောက်ဝဲ process ကြီးတစ်ခုလုံးကိုကြည့်မယ်ဆိုရင်တော့လည်းအေကွန်ထုတ်စရာတွေတော့ရှိသေးတယ်။
ဟုတ်ကဲ့
။ဒီလောလောဆယ်ရှိဒီ COVID-19 အခြေအနေမှာလည်းဖြစ်နေတဲ့အခါမှာဒီပါတီတွေပြကတ်ကြည့်မယ်ဆိုရင်တော့ပါတီငယ်အနေနဲ့တော့လောလောဆယ်ဒီရှင်းပြန်ကွင်းလုံးအားမျိုးတွေမှာဟိုအခွင့်အရေးတစ်ခုအနေနဲ့ဒီလူအနေနဲ့ရှင်းပြန်ရတဲ့အခါမှာအဟနာဖြစ်နေတဲ့အားမျိုးတွေရှိနေခဲ့ပေါ့နော်။အဲ့လိုမျိုးကိစ္စတွေကြည့်မယ်ဆိုရင်တော့အေကွန်ထုတ်စရာတွေလည်းရှိနေတယ်။ဟုတ်ကဲ့
။ကျွန်တော်ဒီလိုပြောကြည့်မယ်။လက်ရှိရေကောက်ပွဲရှက်လက်ကိုပယ်ချဖို့အတွက်ဒီကောက်ပွဲတွေဒီလွတ်လပ်ပြီးတော့တရားမျှတမှုမရှိဘူးဆိုတော့ဆွဆွဲချက်မျိုးကတော့ အလိုမှခိုင်လုံစွာဆွဆွဲလို့မရဘူး။ဒီပိုင်းမှာလည်းပဲလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပဲဖြစ်ပါတယ်လို့တရားရဂိုင်တို့ပြောဖို့ရမှာတချို့အားနည်းချက်လေးတွေရှိနေတယ်။အဲ့လိုပြောမယ်ဆိုရင်နည်းနည်းနားနားသိကိုတန်းတန်းတို့ပြောလို့ရပါလားကျွန်တော်တို့သဘောတူ
။ကျမတို့ကတခုပေါ့နော်။အရင်ဆုံးကတော့ကျမတို့က1992တည်းလောက်တုန်းကတော့ကျမတို့ကလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲလို့ပဲကျမတို့ကဆိုခဲ့ကြတယ်ပေါ့နော်။ဆိုတော့အခုဒီနောက်ပိုင်းပေါ့တတိယ2010နောက်ပိုင်းမှာတော့ဟာဘေးအရာတွေကခက်ဆန်းလာလဲဆိုရွေးကောက်ပွဲရဲ့ဂုဏ်သိက္ခာပေါ့။ကျမတို့ဒီ election integrity နောက်တစ်ခုကရွေးကောက်ပွဲဆိုင်ရာတရားမျှတမှု electoral justice တွေ။ဆိုတော့ဒီဟာတွေပါလာတဲ့အခါကျတော့ကျမတို့ကဒီဖြစ်စဉ်တစ်ခုတည်းနဲ့ကျမတို့ကပြောလို့မရတော့ပဲနဲ့။ဥပမာဆိုရင်ရွေးကောက်ပွဲစနစ်ကအစနောက်ပြီးတော့ကျမတို့ဒီဟိုမှာတရားရဂိုင်လုံးကျမတို့က elected ဖြစ်မလားဆိုတဲ့ဟာမျိုးတွေပေါ့နော်ဒါမျိုးတွေကအစကျမတို့ကဒါတကယ်လေဟိုပစိပုံချိန်တောင်ဦးလေးနဲ့ချိန်ဆက်နေတဲ့အခါကျတော့ဒီလိုမျိုးကျမတို့ဒီရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးကိုပြောဖို့ဆိုရင်ခုနဒီလိုလက်ပြောတရားမျှတတယ်ဆိုရင်အနေထားမျိုးနဲ့မလုံလောက်ပါဘူးဒီလူနည်းစုဒါတိုင်းရင်းသားတွေရဲ့ဒါပါဝင်နိုင်မှုနောက်ပြီးတော့ဒီခုနပြိပခဖြစ်ပွားရာဒေသမှာရှိတဲ့မဲဆန္ဒရှင်တွေရဲ့ဒီမဲပေးခွင့်နော်ဒီလိုမျိုးဒီရွေးကောက်ပွဲမှာပါဝင်နိုင်ခွင့်ဒါတွေကိုကျမတို့ဒီအမခန့်ချက်ပေးနိုင်တဲ့ဒါအခြေအနေမျိုးထိကိုကျမတို့ကနောက်တန်းနေမှာနောင်ရေကောက်ပွဲတွေမတိုင်နေမှာတူတင်ပြင်ဆင်တဲ့ဟာတွေကိုလုပ်ရမှာပေါ့နော်အဲ့ဒါကတော့နောက်တက်လာမဲ့အစိုးရနဲ့တက်ဆိုင်ရာဒီစိတ်ကိုယ်တာတွေအားလုံးပေါ့ဆိုလိုဆိုလိုချင်တာတော့ဒီတိုင်းရင်းသားဒေသတွေမှာဟိုပြိပကဖြစ်တဲ့နေရာမှာအပြစ်ကရက်ဆဲတာမျိုးဒီလိုမျိုးလေးအမခံပေးတာမျိုးဒီလောက်တိအချီတော့ဆက်ပြီးတော့မှသွားဖို့တော့လိုအပ်တယ်လို့ကျွန်မထင်ပါတယ
်ဟုတ်ကဲ့ကိုတန်းနဲ့ဆိုရောပါပြောမယ်ဒီပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့ဟိုလက်ရှိကျင်းပပေးသွားတယ်ဒီရွေးကောက်ခံကိုယ်တိုင်နဲ့ပတ်သက်လို့ရှိရင်တော့ဒီအခုလက်ရှိကျင်းပပေါ်ရွေးကောက်ပွဲအပွဲကိုပြန်ကြည့်မယ်ဆိုရင်တော့ဒါလွတ်လပ်ပြီးတရားမျှတရွေးကောက်ပွဲလေလို့ခုနဆရာပြောသလိုပဲကျွန်တော်တို့သဘောတူလက်ခံပေးလို့ရတယ်ဒါမှမဟုတ်လည်းဒီ process ကြီးတစ်ခုကိုပြန်ကြည့်မယ်ဆိုရင်တော့လေဒီဥပဒေ new ရေအပိုင်းအရာ2020ပြည်ဝင်အခြေခံဥပဒေအရအောင်အားနည်းချက်တည်ရှိနေတဲ့အတွက်ကြောင့်မို့လို့လွတ်လပ်ပြီးဒီတရားမျှတရွေးကောက်ပွဲရဲ့ဒီဖြစ်တည်မှုကဆလာကြတဲ့ကိုကဒီမိကုန်းထုတ်ဆရာရှိခဲ့တာဆိုတော့ဒီဘိုင်းကိုတော့ကျွန်တော်ဒီဘောမလုပ်ဖက်နဲ့ဒီအခုလက်ရှိဒီဝင်ရောက်ရှင်နိုင်ကြရတဲ့အပေါ်မှာပဲကြည့်မယ်ဆိုရင်တော့ဆရာပြောတဲ့ဟာကိုကျွန်တော်လက်ခံလို့ရပါတယ်
။ဟုတ်ကဲ့ပါခင်ဗျာ။ပါဝင်ဆွေးနွေးပြီးတယ်မနေ့ကနေတင်ကုသမြတ်စုညောင်လုံးကိုကျေးဇူးတင်ပါတယ်ဆက်ပြီးတော့လည်းအောင်မြင်လို့ဆောင်နိုင်ကြပါစေလို့လည်းဆန္ဒပြုပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါဆရာကြီး
။ဟုတ်ကဲ့ဆရာဟုတ်ကျေးဇူးများကြီးတင်ပါတယ်ရှင်အခုလိုဖိတ်ခေါ်ပေးရတဲ့ကိုလေ။
ဟုတ်ကဲ့ရေကောက်ဝဲကိုစောင့်ကြည့်လေ့လာခဲ့ကြတဲ့နေမြမာဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာမနေ့ကနေတင်မန္တလေးတိုင်းခြေဆိုင်ကနောင်အင်စတီကျူရဲ့အမှုဆောင်ဒါရိုက်တာကုသမြတ်စုတို့ရဲ့လေ့လာတွေ့ရှိချက်တွေကိုနားဆင်ခဲ့ကြရတာပါ။COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်လေးကိုယာယီရပြင်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးကမ်းတွေဆက်သွယ်မေးမြန်းချက်တွေကိုအင်ကာညတရားလီတိုင်းစီစဉ်နေရမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်။ VOA စီစဉ်လေးကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာအခါသမယပါ။ရေဒီယိုဝေးကွာပြီးကျမ်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
။သောရရှင်များရှင်အင်ကာညပိုင်းအတွက်ပတ်စင်ကဏ္ဍတွေကိုနားဆင်လို့ပြီးမှတော့အခုဆက်လက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါမယ်ရှင်။ဂျပန်ဝန်ကြီးချုပ်ယူရှိရီရဲ့ဆူဂါကအထွေထွေရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ခေါင်းဆောင်ဒေါက်တာဆန်ဆူဂျီကိုချီးကျူးဖို့ပြုစကားပြောကြားခဲ့တယ်လို့ဂျပန်အစိုးရကပြောပါတယ်ဂျပန်အစိုးရအနေနဲ့နောက်တက်လာမယ့်အစိုးရနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့တိုင်းပြည်ရဲ့ဒီမိုကရေစီတည်ဆောက်ရေးလုပ်ငန်းတွေကိုလည်းအင်ဂျီအာပီဆက်လက်အကူအညီပေးသွားမယ်လို့ဂျပန်ဝန်ကြီးချုပ်ရဲ့ဂွန်ပြူတုံဝန်ဟာမှာပါရှိကြောင်းဂျပန်အစိုးရကပြောပါတယ်။ဟောင်ကောင်မြို့သားလူမျိုးရေးဌာနတာဝန်ရှိသူတို့အရာရှိ၄ယောက်ကိုအမေရိကန်ကအရေးယူတံခတ်ပိတ်ဆို့မှုတွေချမှတ်လိုက်ပါတယ်။ကိုပိုင်အချုပ်ခွင့်ရဟောင်ကောင်ကိုဖိနှိပ်မှုတွေလုပ်ဆောင်လာမှာသူ၄ဦးကအရေးပါတဲ့အခန်းကဏ္ဍကနေပါဝင်နေတဲ့အတွက်အခုလိုအရေးယူတံခတ်လိုက်တာဖြစ်တယ်လို့နိုင်ငံရေးဝန်ကြီးမိုက်ပေါ်ပီယိုအမည်နဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။အဲဒီကြေညာချက်အရသူတို့၄ယောက်ကိုအမေရိကန်နိုင်ငံကိုခရီးသွားလာခွင့်ပိတ်ပင်လိုက်တယ်လို့အမေရိကန်နိုင်ငံတွင်းကသူတို့ရဲ့ပိုင်ဆိုင်မှုတွေကိုလည်းထိန်းချုပ်တားမြစ်ထားပါတယ်။COVID-19 ကရောဂါဟာလူ154ယောက်မှာတယောက်နှုန်းနဲ့ကမ္ဘာတဝန်းအရှိန်ဟုန်နဲ့ကူးစက်ပြန့်နေတယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။အစိုးရပိုင်းမှာလူ100ခန်းလောက်ရောဂါကူးစက်ခံရဖို့32ရက်ကြာပြီမဲ့အခုရက်20လောက်ပဲကြာတာကို WHO ရဲ့ကိန်းဂဏန်းတွေမှာဖော်ပြပါတယ်။ကမ္ဘာတဝန်းရောဂါကူးစက်သူတန်း50ကျော်ထဲမှာအမေရိကတိုက်နိုင်ငံတွေက 21.8 တန်းကျော်ပါဝင်ပြီးဥရောပနဲ့တောင်အာရှနိုင်ငံတွေက73တန်းကျော်နဲ့9တန်းခွဲကျော်အပြီးပြီးရှိပါတယ်။ဒီကမ္ဘာလုံး COVID-19 ကြောင့်တိဆုံးသူအခုထိ 1.2 တန်းကျော်ရှိပါတယ်ရှင်။သောရရှင်များရှင်အင်္ဂါနေ့ညပိုင်း VOE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ VOE ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောရရှင်များနဲ့တကွာမြန်မာနိုင်ငံလူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းသာကြပါစေရှင်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.